to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American တိုင်းရဲ့2022ခုနှစ်မေလ26ရက်စနေနေ့မနက်ပိုင်း6:00နာရီအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.53နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါ။ဒီကနေ့ညပိုင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်ရတဲ့ပါဒီမနက်ခင်းတင်ရတဲ့ကိုကိုဇော်မိုးတော်နဲ့တူပြောပြပေးမှာပါမြန်မာအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ကြနေကတည်တံ့ဆွေးနွေးခဲ့ပါတယ်အမေရိကန်နိုင်ငံတက္ကသိုလ်ပြည်နယ်ကပြစ်ခတ်မှုမှာတုံ့ပြန်မှုလက်နှေးခဲ့တယ်လို့ရဲတပ်ဖွဲ့ကဝန်ခံလိုက်ပါတယ်ယူကရိန်းရှေ့ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ Monkey Box လို့ခေါ်တဲ့မြောက်ကြောက်ရွံ့ကကူးစက်မှုကနိုင်ငံ20ကျော်မှာဖြစ်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမနက်ပိုင်
းကောင်းပါပါရှင်စကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့အနေနဲ့ရှင်းလင်းမှုတွေကြောင့်စစ်ဘေးဒုက္ခသည်တွေရဲ့အကြက်တွေပိုးပြီးတော့ကြီးမားလာနေပါတယ်
။ကြွားတဲ့ဦးပစ္စည်းပြည့်ရတယ်သူတို့လူကျင်တဲ့ပစ္စည်းတွေကိုယူပြီးပြီဆိုမှဒီနေ့မနေ့6နာရီခွဲမှာမိစရှိတာ။ငါးဘွက်ခွဲပြီးရှူတာ
။တိတခန့်တူပြောတော့တာပါရှင်။အပြေးဆုံးကတော့နောက်ပိုင်းမှာကြားမှာပါ။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်နိုင်ငံတက္ကသိုလ်ကကြောင်းတနပ်ပစ်ခတ်မှုမှာအသက်မသေးလွတ်မြောက်လာတဲ့ကလေးငယ်ရဲ့အတွေ့အကြုံကိုကြားမှာဖြစ်တယ်လို့ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားစစ်တပ်ရဲ့ညှိပြူဟာတဲ့အကြောင်းကျွမ်းကျင်သူရဲ့သုံးသပ်ချက်နဲ့ကိုဗစ်ကပ်ရောဂါနဲ့စိတ်ကြမ်းမာရေးဆက်ဆက်ပုံအကြောင်းကိုလည်းပြပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသုသာဆောင်လဲအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်တဲ့တွေကိုတော်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ယူဗယ်ဒီမြို့ကမူလရန်ကြောင့်ပြစ်ခတ်မှုကိုကင်တွဲတဲ့ရဲမှုဟာကျောင်းသားတွေအတွက်အန္တရာယ်မရှိတော့ဘူးလို့ယူဆတဲ့အတွက်တနတ်သမားရှိနေတဲ့စာသင်ခန်းနဲ့မဝင်ဖို့ဆုံးဖြတ်ခဲ့တာလို့တက္ကသိုလ်အများပြည်သူလုံခြုံရေးဌာနအကြီးအကဲစတီဗန်မက်ကောကပြောပါတယ်။ပြစ်ခတ်မှုတွေကလည်းကျောင်းသားတွေကိုတရားခံဖမ်းဆီးတဲ့အခြေအနေပြောင်းသွားပြီလို့ယူဆတဲ့အတွက်ရှေ့ဆက်ညှိနှိုင်းမဲ့သူတွေရောက်တဲ့အထိစောင့်ဖို့ယူဗယ်ဒီမြို့ကကျောင်းတွေရဲ့လုံခြုံရေးတာဝန်ယူရတဲ့ရဲချုပ်PD Andrew Dondo ကတွက်ချက်ခဲ့တာလို့လည်းပြောပါတယ
် Of course it was not the right decision. It was a wrong decision. Period. There's no excuse for that. But again, I wasn't there but I'm telling you.
မှန်ကန်တဲ့ဆုံးဖြတ်ချက်မဖြစ်ခဲ့ပါဘူး။အမတန်းမှမှားတဲ့ဆုံးဖြတ်ချက်ဖြစ်ခဲ့ပါတယ်။သူအခင်းဖြစ်ပွားရာ Rob Mularan ကျောင်းရှိကတင်းစားရှင်းနေပုံမှာအများပြည်သူလုံခြုံရေးဌာနအကြီးအကဲကပြောကြားခဲ့တာဖြစ်ပါတယ်။ကျောင်းထဲကိုအတားအဆီးမရှိဝင်ပြီးကလေးငယ်16ယောက်နဲ့ဆရာမ2ယောက်ကိုပြစ်တက်ခဲ့တဲ့အသက်16နှစ်အရွယ်ဆာဗယ်ဒေါရာမို့စ်ကိုရင်ဆိုင်တားဆီးဖို့အတွက်နှောက်နှေးခဲ့တာဟိုအခင်းဖြစ်ပွားရာနေရာမှာရှိနေခဲ့သူတွေနဲ့ចောင်းသားမိပါတွေကရဲတွေကိုအပြင်းထန်ဝေဖန်နေကြတာပါအထက်တန်းចောင်းတဝက်တစ်ပြက်နဲ့ចောင်းထက်ထားတဲ့တနတ်သမားရာမို့စ်ဟာရဲတွေဝင်မစည်းခင်မိနစ်40လောက်ចောင်းဝင်းထဲမှာရှိနေတာဖြစ်ပြီးတော့စရုပ်ထအတန်းထဲမှာလူပေါင်း20သူကိုပြတ်တက်ခဲ့တာပါတိခတ်မှုဖြစ်တဲ့စာသင်ခန်းနားမှာရဲတပ်ဖွဲ့ဝင်က16ယောက်ရှိပေမဲ့ဝင်ရောက်စီးနင်းတာတွေမလုပ်ခဲ့ပဲနေကြားဆောင်တပ်ဖွဲ့ကအထူးတပ်ဖွဲ့တွေဝင်ရောက်လာပြီးမှသာဝင်ရောက်စီးနင်းပြီးတနတ်သမားကိုအတိတ်ပြတ်တက်ခဲ့တာလည်းဖြစ်ပါတယ်
ယူကရိန်းကိုရုရှားကကျူးကျော်မှုကနေတရုတ်ရဲ့ရေပိုင်နဲ့ချက်ထွင်မှုအစုံလွတ်လပ်တဲ့လူအဖွဲ့အစည်းတွေချင်းချောက်ခံနေရချိန်မှာဒီမိုကရေစီနဲ့လွတ်လပ်မှုတွေကိုကူစားပြုပြီးခုခံကာကွယ်ကြဖို့တောက်ချာနေအမေရိကန်ရေတပ်ဗိုလ်သင်္ဘောကြောင်ဆင်းပွဲမိန်ခေါ်မှာသမ္မတဂျိုးဘိုင်ဒန်ကထပ်သွင်းပြောကြားလိုက်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုအနောက်တိုင်းနိုင်ငံတွေကတုံ့ပြန်ဆောင်ရွက်တာကိုကြည့်ရင်ကမ္ဘာနိုင်ငံတွေဟာပထဝီအနေအထားပေါ်မှာမူတည်ပြီးမဟာမိတ်ပြုရပ်တည်နေကြတာမဟုတ်ဘဲစံတန်ဘိုးတွေအပေါ်မှာအခြေခံပြီးမဟာမိတ်ပြုနေကြတာဖြစ်တယ်ဆိုတာကိုပြသနေတယ်လို့သမ္မတဘိုင်ဒန်ကရေတပ်ဒုဗိုလ်တထောင်လောက်တင်နန်းဆင်းပြီးတာဝန်ပေးရပွဲအခမ်းအနားမှာပြောဆိုပါတယ်ရုရှားကယူကရိန်းကိုကျူးကျော်တာဟာစီးမျဉ်းစံချိန်ညွန်နေနဲ့အခြေခံတိဆောက်ထားတဲ့ကမ္ဘာအခင်းအကျင်းကိုတိုက်ရိုက်တိုက်ခိုက်တာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကဆိုပါတယ်ဒါအပြင်ပင်လယ်ရေကြောင်းတွေနဲ့ပတ်သက်လို့နိုင်ငံတကာစီးမျဉ်းတွေကိုလည်းကာကွယ်ကြရမယ်လို့ပြောပါတယ်အထူးသဖြင့်တော့ Indo-Pacific ဒေသအတွင်းကတောင်တရုတ်ပင်လယ်ပြင်နဲ့အခြားရေပြင်တွေမှာလူလတ်စွာသွားလာခြင်းကိုကာကွယ်ရမယ်လို့လည်းထပ်သွင်းပြောဆိုခဲ့ပါတယ်။နိုင်ငံတကာပင်လယ်ရေကြောင်းဟာကမ္ဘာစီးပွားရေးနဲ့ကမ္ဘာတည်ငြိမ်ရေးအခြေခံဖြစ်တယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကရေတပ်ဗိုလ်သင်္ဘောကြောင်ဆင်ပွဲမှာပြောဆိုခဲ့ပါတယ်
။ယူကရိန်းတောင်ပိုင်းကရုရှားသိမ်းယူခဲ့တဲ့မာရီယိုပိုစိတ်ကမ်းမြို့မှာဒေသခံတွေသတင်းပတ်ပေါင်းများစွာဒုက္ခခံစားရတယ်လို့ဒွန်ဘတ်ဒေသတွေမှာဖြစ်ပွားမှာကိုစိုးရိမ်လာနေကြအချိန်မှာပဲရုရှားထောက်ခံအားပေးနေတဲ့ယူကရိန်းခွဲထွက်သမားတွေကဒွန်ဘတ်ဒေသကိုတိမ့်ပိုက်နိုင်ပြီလို့ကြေညာရင်းတောက်ကြနေမှာပြင်းပြင်းထန်ထန်တိုက်ခိုက်နေပါတယ် Ukraine yashi regaro, anam nangan rega nibinya simian linet with tusan people, taman downsome nijara pipi, Russia tose yang lobo, Ukraine tatari, delinet with luade, lupiobari. Luhang state ama, Ukraine a tenchotari, nozo, nanny nakupite, Saviero donsene, Linschank data, mionama, Tamjaniga, tegori, pipani, rapipari, Russia abi tokantari, quatri the mari, Lunger and Shinilokrega, donbus data, bring out the chuniarigo, tenchotara, lipipari. Ukraine or Russia, Satin, Sikinga, Longer, Donajo, Gala, Dren, Diditama, Didagan, Tangayala, Pisongia, Pijang, Muro, Winga, Piovari, Neonyava, Zeta, Picani, Dre, Akuso, Mutamulo, Asau, Alunga, Goza, Yagan, Nola, Jessin, Nebilo, Lepiovari, Luang, the Pain of Nere, Mua, Akuso, Mugan, Tatang, Natang, Winjin, the General Pibiro, Ukraine, Didarinelli, Setuary, Piani, Lupiovari.
နောက်ကိုရီးယားရဲ့လူအများများသိတိကိုင်းနိုင်တဲ့လက်နက်ထုတ်လုပ်မှုတွေကိုအားပေးကူညီနေတဲ့ဆိုတဲ့ဆွဲခံရတဲ့ဘန်နှစ်ခုနောက်ကိုရီးယားကုမ္ပဏီတစ်ခုနဲ့ဒူဘုတ်ကိုတခုကိုတောက်ချနေမှာအမေရိကန်အစိုးရကပိတ်ဆို့ရေးယူမှုတွေချမှတ်လိုက်ပါတယ်။နောက်ကိုရီးယားကပထိန်တပ်မစ်ဆိုင်တုံးတွေပြန်လည်စမ်းသပ်နေတဲ့အပေါ်ကုလသမဂ္ဂကဒဏ်ခတ်ရေးယူမှုတွေတိုးမြှင့်လှုံ့ဆော်မှုလုံခ ဖြစ်ပါတယ်အရေးယူခဲ့တဲ့အထက်မှာ Air Coro Trading Company နဲ့ Russia Bank တစ်ခုဖြစ်တဲ့ Far Eastern Bank Bank Student တွေဟာမြောက်ကိုရီးယားကုမ္ပဏီအတွက်ပစ္စည်းဝယ်ယူရေးနဲ့ဝင်ငွေရရှိရေးအတွက်လှုပ်ဆောင်ပေးနေတဲ့အတွက်အရေးယူရဖြစ်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြောက်ကိုရီးယားဟာဒီနှစ်အတွင်းတိုက်ချင်းပစ်ပယ်ထိန်ဒုံ6ကြိမ်စမ်းသပ်ခဲ့ပြီး2019ခုနှစ်ကစလို့ပထမဆုံးအကြိမ်အဖြစ်နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်မှုပြင်ဆင်နေတဲ့လက္ခဏာတွေတွေ့ရတယ်လို့လည်း American ဆိုရကပြောဆိုပါတယ်မြောက်ကိုရီးယားအနေနဲ့လူများပြားသိချေတိကျစေမဲ့လက်နက်ထုတ်ထုတ်တဲ့အစီအစဉ်တွေနဲ့ပယ်ထိန်တပ်ဒုံလက်နက်အစီအစဉ်တွေကိုဆွန့်လွှတ်ပြီးတန်တပန်ရေးအရာဖြစ်ရှိမဲ့လမ်းကြောင်းကိုပြန်ရောက်တဲ့အထိပိတ်ဆို့အရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီး Brian Nelson ကပြောဆိုပါတယ်
အဲ့ဒါမနေ့ပြန်မြမဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24kHz 11.33 MHz 5.40kHz 14.79 MHz 5.51kHz 5.89 MHz 5.90 MHz နဲ့5.140kHz 15.05 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာဆက်အနာတင်းပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးလူသားချင်းစာနာမှုအကျတဲ့တွေကျုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြံနေကြအတိအကျဆွေးနွေးပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပါဝင်တဲ့ဒီဆွေးနွေးပွဲမတိုင်ခင်မှာပဲမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အထွေထွေအကျတဲ့တွေပေါ်စိုးရိမ်နေလို့ကုလသမဂ္ဂဆိုင်ရာဘရစ်တန်ဒုတိယသံမကြီး James Carrick ကပြောဆိုလိုက်ပါတယ်။
I just wanted to say that clearly Myanmar is descending into a deeper economic, political and humanitarian crisis.
မြန်မာစစ်တပ်လက်ထက်မှာစီးပွားရေးနိုင်ငံရေးလူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေပိုးပြီးနှဆိုင်လာနေပါတယ်။ရာတွေကိုဘုံကျဲခံရတာမိရှုပ်ခံရတာတွေကိုလည်းအရက်သားတွေရင်ဆိုင်နေရတာပါ။ဒါကြောင့်မြန်မာရေးအလေးထားပြောရမယ့်အရေးကြီးတဲ့အချိန်ရောက်ပါပြီ။အာဆီယံဘုံသဘောတူညီချက်900ဟာလည်းတစ်နှစ်ကျော်လာပြီနဲ့တိုးတက်မှုမတွေ့ရပါဘူးလို့ဘရစ်တန်ဒုတိယသံမကြီးကသတင်းတောက်တွေကိုပြောသွားတာပါ။အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Noreen Hezar ကလည်းလုံခြုံရေးကောင်စီမြန်မာအရေးဆွေးနွေးပွဲမှာအစီအခံတင်ပြခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရ Stephen Dujarric ကတောက်ကြသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့မပြောပါဘူး။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာ Davos မှာကျင်းပနေတဲ့ကမ္ဘာ CY Forum မှာကမ္ဘောဒီးယားဝန်ကြီးချုပ် Hun Sen နဲ့လည်းတီးတန့်တွေ့ဆုံခဲ့တာဖြစ်ပြီးမြန်မာအရေးဆွေးနွေးပါတယ်။ဒီတွေ့ဆုံမှုအတွင်းအာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒလိုအပ်ချက်ကိုထင်ရှားစေမယ်မြန်မာဥဆောင်တဲ့လုပ်ငန်းစဉ်တွေပံ့ပိုးပေးဖို့မြန်မာနိုင်ငံကိုတောင်းတဲ့ခီးစဉ်တွေမြန်မာပြည်သူတွေအကျိုးရှိမဲ့ရလကောင်မျှော်မှန်းပြီးတော့အဖွဲ့အစည်းအားလုံးနဲ့တက်တက်ကြွကြွညှိနှိုင်းဖို့ပါတိုက်တွန်းခဲ့တာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့လူအခွင့်အရေးပိတ်ပင်တင်းကျပ်ထားတာကိုရုပ်သိမ်းပေးဖို့ကုလသမဂ္ဂတောင်းဆိုတာကိုတာလီဘန်တွေကတောက်ချနေမှာပယ်ချလိုက်ပါတယ်။သူတို့ရဲ့လှုပ်ဆောင်ချက်ဟာဒေသခံတွေရဲ့ဘာသာရေးနဲ့ယဉ်ကျေးမှုတန်ဖိုးတွေနဲ့ကိုက်ညီမှုရှိကြောင်းနဲ့ကုလသမဂ္ဂရဲ့တောင်းဆိုချက်ဟာအခြေအမြစ်မရှိဘူးလို့တာလီဘန်နိုင်ငံသားရဲ့ဝန်ကြီးဌာနကတောက်ကြနေမှာကြေညာချက်တစ်စောင်းထုတ်ပြီးတုံ့ပြန်ခဲ့တာပါ။ဒါပြင်ကမ္ဘာအတိုင်းအဝိုင်းအနေနဲ့သတင်းမီဒီယာတချို့ရဲ့မလုံမုံတာမှုနဲ့ဝါဒဖြန့်နာတွေအပေါ်အခြေခံတဲ့ဆုံးဖြတ်ချက်တွေနဲ့ သူတို့ကမပြောဆိုဖို့နဲ့အာဖဂန်ရဲ့တံပိုးတွေကိုလေးစားဖို့အဲ့ဒီကြေညာချက်မှာတာလီဘန်တွေကတိုက်တွန်းထားပါတယ်။အာဖဂန်မှာခုနောက်ဆုံးအမျိုးသမီးတွေကိုမျက်နှာအပါဝင်တစ်ကိုယ်လုံးခေါင်းမီးချုံဝတ်ဆင်ဖို့တာလီဘန်တွေကအမိန့်ထုတ်ခဲ့တဲ့အပေါ်ဒီရက်တတပတ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂအာဖဂန်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တို့ကပြင်းထန်စွာဝေဖန်ကန့်ကွက်ခဲ့ပါတယ်။အမျိုးသားတွေကြီးရဲ့ပါဝင်ဖွဲ့စည်းထားတဲ့တာလီဘန်အစိုးရဟာမိန်းကလေးငယ်တွေရဲ့အထက်တန်းပညာရေးကိုလည်းပိတ်ပင်တားဆီးထားပါတယ်။
ဂရိကန်လမ်းမှာရေနံတင်တင်မော့ဘော်ကအီရန်ပိုင်ရေနံတွေကိုအမေရိကန်သိမ်းယူတာနဲ့ပတ်သက်ပြီးဂရိကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အီရန်ကသတိပေးခဲ့ပြီးတဲ့နောက်တောက်ကြနေမှာပဲဂရိရေနံတင်တင်မော့နှစ်ဆင်းကိုပင်လယ်ခွေ့ဒေသမှာအီရန်တပ်တွေကသိမ်းယူလိုက်ပါတယ်။ရေကြောင်းဥပဒေချိုးဖောက်တဲ့အတွက်ဂရိရေနံတင်တင်မော့နှစ်ဆင်းကိုပင်လယ်ခွေ့ရေပိုင်ထဲမှာဖမ်းဆီးလိုက်တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ရဲ့တောက်ကြနေကြေညာချက်ကိုအီရန်အစိုးရ IRNA သတင်းမှာဖော်ပြထားတာဖြစ်ပြီးတော့ဘာဥပဒေကိုချိုးဖောက်တယ်ဆိုတာကိုတော့ဘာမှမပြောထားပါဘူး။
နိုင်ငံပေါင်း20ကျော်မှမြောက်ကျောက်ယောဂကူးစက်ခံရသူ200လောက်ရှိသွားပြီဖြစ်ကြောင်းနဲ့ဒီယောဂဟာထိန်းချုပ်လို့ရနိုင်ပြီးကဘာပေါ်မှာရနိုင်သမျှသောကာကွယ်ဆေးနဲ့ဆေးဝါးတွေကိုစူးစောင်းသုံးမိထားဖို့အညီအမျှခွဲဝေတုံးဆက်ချဖို့ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကတောက်ချနေမှပြောဆိုလိုက်ပါတယ်။ဒီမြောက်ကျောက်ယောဂဟာဘယ်အကြောင်းကြောင့်အာဖရိကတိုက်ရဲ့ပြင်ပကိုရောက်ရှိကူးစက်သွားတယ်ဆိုတာမသိရသေးကြောင်းနဲ့ယောဂပိုးရဲ့ဗီဇပြောင်းလဲမှုကြောင့်ဖြစ်ရတာဆိုတဲ့အထောက်အထားလည်းမရှိဘူးလို့ WHO ကတောက်ချနေမှရှင်းလင်းပြောဆိုပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်အခုကူးစက်တဲ့ယောဂပိုးမျိုးဗီဇဟာဒီယောဂဖြစ်လေရှိတဲ့နိုင်ငံတွေမှာရှိတဲ့မျိုးရိုးဗီဇနဲ့ကွဲပြားခြားနားမှုမရှိတာကိုတွေ့ရကြောင်းနဲ့ဖြစ်နိုင်ခြေရှိတာကတော့လူတွေရဲ့အမှုအကျင့်ပြောင်းလဲမှုကြောင့်ဖြစ်နိုင်တယ်လို့ WHO ရဲ့ကူးစက်ယောဂထိတ်ချုပ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာစလေဗီယန်ဘရင်ကပြောဆိုပါရယ်ဥရောပတိုင်းအမေရိကဣသရေလဩစတြေးလျနိုင်ငံတွေပါဝင်အခြားနိုင်ငံတွေမှာဒီယောဂါကူးစက်မှုဟာမကြသေးမီကဖြစ်ပျက်ခဲ့တဲ့စပိန်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကလိမ်မှုဆိုင်ရာကိစ္စတွေနဲ့ဆက်သွယ်နေနိုင်တယ်လို့ WHO ကပြောဆိုထားပါရယ
်စနေနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုတော့ခင်မျိုးတက်နဲ့ကိုစောမို့ကျော်တို့ကပြောပြတော့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။ American ပြည်တော်စု Texas ပြည်နယ် Uvalde မြို့မှာဆက်ကျော်တဲ့လူငယ်တယောက်ရဲ့ပြစ်ခတ်မှုကြောင့်မူလရန်ကျောင်းတစ်ခုကကလေးငယ်19ဦးနဲ့ဆရာ2ယောက်သက်ဆုံးရှုံးခဲ့ရတဲ့အတွက်ပူဆွေးတော့ကအရောက်နေကြပါတယ်။အသက်မသေးလွတ်မြောက်လာတဲ့ကလေးကျောင်းသားတယောက်ရဲ့မိသားစုနဲ့စကားပြောခဲ့တဲ့ VOA သတင်းထောက် Celia Mendoza Uvalde မြို့ကနေသတင်းပေးပို့ထားပါတယ်။Uvalde မြို့ Rob Elementary မူလာတန်းကျောင်းဖြစ်ခဲ့မှုမှာအသက်မသေးလွတ်မြောက်ခဲ့တဲ့အသက်9နှစ်အရွယ်ကျောင်းသားကလေး Jaden Luna ကဖြစ်ခဲ့မှုမဖြစ်ခင်အချိန်လေးအရင်နေ့တွေလိုပဲလို့ပြောပါတယ်။ဒီနောက်မှာတော့ဖြစ်ခဲ့မှုနဲ့ကြုံခဲ့ရတာပါ။ကျောင်းသားတွေကိုဝင်ပစ်ခဲ့တဲ့တနတ်သမားကတော့အသက်16နှစ်အရွယ် Salvador Ramos ဖြစ်ကြောင်းတာဝန်ရှိသူတွေကအတည်ပြုထားပါတယ်။9နှစ်အရွယ် Jaden Luna ကအဲ့ဒီနေ့ကအဖြစ်ပြက်ကိုအခုလိုပြောပါတယ
်။ We were outside at recess and then our coach he was like go inside and then we heard like three
အတန်းခဏနားတဲ့အချိန်စာသင်ခန်းပြင်ကိုရောက်နေကြတဲ့ကျွန်တော်တို့ကိုအတန်းနဲ့ဝင်ကြဆိုပြီးဆရာတယောက်ကလှမ်းပြောပါတယ်။အဲ့ဒီအချိန်မှာပဲတနက်တန်3ချက်ကြားရပါတယ်။နောက်တော့ audit တဲ့အတန်းမျိုးတွေကြားရပါတယ်။ဒါပဲကျွန်တော်တို့ကြားခဲ့ကြတာပါ
။ဂျေဒန်ရဲ့အဖေဖြစ်သူ Victor Luna ကလည်းသူ့သားအခုလိုတွေ့ကြုံခဲ့ရတဲ့အပေါ်အတော့ကိုစိတ်မကောင်းဖြစ်နေပါတယ်။
ဆာဝေးကေပါဆိုပေါ်နာထရာဂီယာကေနို
မတွေ့ကြုံတဲ့ဂျေကွဲဝမ်းနေစရာအဖြစ်ပြက်မျိုးနဲ့တွေ့ကြုံခဲ့ရတယ်ဆိုတာကျွန်တော်သားလေးသဘောပေါက်ပါတယ်ကျွန်တော်ရဲ့သားလေးဘာမှမဖြစ်လို့တော်သေးတာပေါ့ဗျာ
အခင်ဖြစ်တဲ့မူလာရန်ကျောင်းမှာကျောင်းတက်နေတဲ့ကလေး600လောက်ရှိပြီးတော့ဂျေဒန်လိုအားလုံးကမကောင်းကြပါဘူး Texas ပြည်နယ်အများပြည်သူလုံခြုံရေးဌာနကအရာရှိတယောက်ဖြစ်တဲ့ Chris Olivas ကအခုလိုပြောပါတယ
် We do have confirmed 19 children that are deceased as well as the two adults
ကျွန်တော်တို့တည်ထူထားပါတယ်ဆရာနှစ်ယောက်ပါပါတယ်ဒီလိုထိတ်လန့်စရာဖြစ်ဆိုကြောင်းထိခိုက်ဒဏ်ရာရတဲ့သူ19ယောက်ရှိပါတယ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာ
ပါတနက်သမားကတော့ရဲတပ်ဖွဲ့ရဲ့လက်ချက်နဲ့တေဆုံသွားသလိုကျောင်းကိုဝင်ပစ်ခဲ့တဲ့အကြောင်းရင်းကိုလည်းမသိရသေးပဲအာနာပိုင်တွေကဆက်ပြီးတော့စုံစမ်းနေကြပါ
Did live with his grandparents here in Uvalde, Texas. Did go to a local high school here. We had not been able to identify
တနက်သမားယူဘော်ဒီမြို့မှာပဲသူ့မိဘနဲ့နေပါတယ်ဒီကဒေတာထက်တန်းကြောင်းပါပဲကျောင်းတက်ခဲ့တာပါသူ့သူငယ်ချင်းတွေကဘယ်သူလဲချစ်သူမင်းလေးရှိသလားဆိုတော့လည်းမသိရသေးပါဘူးသူမှာရဇွေးပြမှုကျွလွန်ခဲ့တဲ့မှတ်တမ်းတွေတော့မရှိပါဘူး။ဂိုင်းနေနဲ့လည်းပတ်သက်တာမျိုးမရှိပါဘူး
။ဂျေဒင်ရဲ့အမေဖြစ်သူစင်တီယာလူနာကတော့တနတ်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေ့ကအဖြစ်ပြက်ကိုအခုထိမမေ့နိုင်သေးပါဘ
ူး။ No sabíamos si estaba bien.
အဲ့ဒီနေ့ကကျမသားလေးအန်နီယမ်မကင်းရလားဆိုပြီးတော့စောက်တရားမရစိုးရင်ထိနေနေခဲ့ရတာပါ။အဲ့ကြောင့်မှကျမမြည်ရတဲ့ကြောင်းတက်နေရပါ။ ဘင်းမောက်တစ်ခုကနေပြောခလေးတယောက်ပြေးထွက်လာတာတွေ့ခဲ့ရပါတယ
်။ဂျေဒန်လူနာကတော့ကျောင်းနဲ့ပြစ်ခတ်မှုမှာအသက်မသေးလို့မျှောက်ခဲ့တဲ့အတွက်သိကုံဝမ်းသာမိပါတယ်လို့ပြောပါတယ်။အမေရိကန်ပြည်တော်စုမှာစာတင်ကြောင်းအတွင်ပြစ်ခတ်မှုကြောင့်လူအတော်များများသေဆုံးရတဲ့ဖြစ်ရတွေမကြာခဏပေါ်ပေါက်နေတာဖြစ်ပြီးမေလ24ရက်နေ့ကပေါ်ပေါက်ခဲ့တဲ့ခုနောက်ဆုံးဖြစ်ရကတော့ဆယ်စုနှစ်တခုအတွင်းလူအသေအပြောက်အများဆုံးပြစ်ခတ်မှုလည်းဖြစ်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလတုန်းကဖလော်ရီဒါပြည်နယ်စတုန်းမန်ဒေါကလပ်အထက်တန်းကျောင်းပြစ်ခတ်မှုမှာတော့ကျောင်းသူကျောင်းသား18ဦးထက်မနည်းသေဆုံးပြီးတော့18ဦးထိခိုက်ဒဏ်ရာရခဲ့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေနေ့မနက်ဖက်စီစဉ်တွေကတော့ Washington DC မြို့တော်ကနေတရားထုတ်လွှင့်နေပါတယ်။အခုတော့ Ukraine စစ်ပွဲသတင်းဖက်ဆက်ရအောင်ပါ။ Ukraine ကိုကျူးကျော်ခဲ့တဲ့အစိုးရရဲ့တွေက Russia အရာရှိတွေကသူတို့ရဲ့ရည်မှတ်ချက်က Ukraine စစ်တပ်နဲ့ Nazi အစိုးရကိုဖယ်ရှားရေးလို့ပြောဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရုရှားရဲ့စစ်ဗျူဟာကဘယ်လိုရှိတယ်ဆိုတာကိုစီရင်ကြွန့်ကျင်သူတွေနဲ့ပိုင်းခြားစိတ်ဖြာသုံးသပ်ထားတာကိုတော့အိုလီစီကိုဗလင်ကိုကတင်ဆက်ထားတာကိုကိုခေမောင်စိုးမင်းကပြောပြထားပါတယ
်။ယူကရိန်းနိုင်ငံကိုရုရှားကျူးကျော်ခဲ့တဲ့အစိုးရရဲ့တွေမှာရုရှားတပ်ဖွဲ့တွေဟာယူကရိန်းတနိုင်ငံလုံးနဲ့မြို့တော်ကီယက်ကိုအလင်းအမြန်သိမ်းပိုက်နိုင်လိမ့်မယ်လို့အနောက်နိုင်ငံတွေကလေးလာသုံးသပ်သူတွေကခန့်မှန်းကြပါတယ်။ဒါပေမဲ့လည်း3လကျော်လာတဲ့အခါမှာရုရှားစစ်တပ်ဟာတိတိတသားကိုထိခိုက်ပျက်စီးကုန်တာထင်ရှားနေပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်အငြိမ်းစားဗိုလ်ချုပ်ကြီးဘင်ဟိုဂျက်စ်ကအခုလိုပြောပါတယ
်။ They have seized territory and they have
ရုရှားတွေကနယ်မြေကိုသိမ်းပြီးယူကရိန်းစီးပွားရေးကိုအကြီးအကျယ်ဖျက်ဆီးကြတယ်။ဒါအပြင်ယူကရိန်းကဂျုံနယ်စီးနံတွေကိုဒီကမပို့နိုင်အောင်ပိတ်ဆို့ကြတယ
်။နောက်နိုင်ငံတွေကစီရေးကျွမ်းကျင်သူတွေကတော့တွတ်ရှားရဲ့စစ်စင်ရေးဟာကြာဆုံးပြီလို့သုံးသပ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးလည်းအရေးစားပုံချုပ်ကြီးဘင်ဟိုဂျက်စ်ကအခုလိုပြောပါတယ
်။I mean they have fallen short on every objective they
တို့ရုရှားတွေဟာရည်ရထားသမျှအချိန်တိုအတွင်းကြဆုံးကုန်တယ်လို့ကျွန်တော်တို့ဆိုလိုတာပါရုရှားကာဝေးဝင်ကြီးဌာနဟာအာဂရီလိုက်စားတဲ့အဖွဲ့အစည်းတခုဖြစ်ပါတယ်တို့စစ်သားတွေဟာလည်းလူသားသမားတွေသူတို့ခိုင်တဲ့လက်နက်တွေနဲ့ပြည်သားတွေကိုပစ်မှတ်ထားရာဇဝတ်မှုကျူးလွန်နေသူတွေပါ
အဲ့ဒီအငြိမ်းစားဗိုလ်ချုပ်ကြီးဘင်ဟိုဂျက်စ်ဟာဥရောပမှာတာဝန်ထမ်းဆောင်ခဲ့တဲ့တပ်မှုဟောင်းတစ်ဦးဖြစ်ပါတယ်ဆက်လက်ပြီးသူပြောတာကရုရှားတွေဟာယူကရိန်းပြည်သူတွေရဲ့ပြင်းပြတဲ့ဆန္ဒကိုထဲမတွက်ခဲ့ကြဘူးလို့ပြောပါတယ
် War is a test of logistics and it's a test
ခုစစ်ပွဲဟာထောက်ပံ့ပို့ဆောင်ရေးအတွက်စံတမှုတစ်ခုဖြစ်တယ်လို့စိတ်ဓာတ်ပိုင်းဆိုင်ရာစံတမှုလည်းဖြစ်ပါတယ်ယူကရိန်းစစ်သားတွေနဲ့ယူကရိန်းပြည်သူတွေရဲ့စိတ်ဓာတ်တွေကပုံမှန်ခိုင်မာနေတယ်ဆိုတာရှင်းနေပါတယ်ဘာလို့လဲဆိုတော့သူတို့ဟာမိသားစုတွေသူတို့အိမ်တွေသူတို့နိုင်ငံတွေကိုကာကွယ်နေကြရတာပါရုရှားတွေကကျူးကျော်သူတွေပါရုရှားကောင်းဆောင်တွေဟာသူတို့ရုရှားစစ်သားတွေဘလို့တည်နေနေကျင်းနေနေအရေးမကြည့်ဘူးဂယူလည်းမဆိုင်ကြပါဘူ
းယူကရိန်းတွေရဲ့ခုခံစစ်ဟာရုရှားတွေရဲ့အလင်းမြန်တိုးသစ်စင်ကျူးကျော်တိုက်ခိုက်တဲ့အစပိုင်းကစစ်မဟာဗျူဟာကိုနှေးကွေးသွားအောင်ပြောင်းလဲခဲ့ပါတယ်ဒါနဲ့ပတ်သက်ပြီး Atlantic Council က Prinzeski က
trying to build up a huge amount of massive forces and they're just very slowly
သူတို့ရုရှားတွေဟာရှီမားရဲ့တပ်ဖွဲ့တွေကိုတိစောက်ဖို့ကြိုးစားနေတာပါအဲ့ဒီနောက်ခြေတက်မှုတွေဟာနှေးကွေးသွားပါတယ်သူတို့ဟာထိရောက်မှုမရှိတော့တယ်လို့ယူကရိန်းနိုင်ငံတွေကိုဖျက်ဆီးဖို့အတွက်နှေးကွေးတဲ့အနေအထားနဲ့ဝင်ရောက်နေပြီးသူတို့များကိုဖျက်ဆီးနေကြပါတယ်အရင်က Grand Zee မှာ Syria မှာ Donbas နဲ့ Crimea မှာလုပ်ခဲ့တယ်လို့ထိုးဖောက်ဝင်ရောက်ဖို့လုပ်နေကြတာပါ
အနောက်နိုင်ငံတွေအနေနဲ့ရေရှည်လှုပ်ဆောင်ရမယ့်မဟာဗျူဟာအဖြစ်အနေနဲ့ရုရှားအပေါ်မှာပိတ်ဆို့တန်ခတ်မှုတွေဆက်လက်ချမှတ်ဖို့လိုအပ်လိမ့်မယ်လို့လည်းဒီ Atlantic Council က Aaron Benzeski ကပြောပါတယ်ဒါအပြင်ယူကရိန်းအတွက်ထောက်ပံ့နဲ့ထောက်ဖို့အတွက်အကူအညီတွေပေးအပ်ဖို့လိုလိမ့်မယ်လို့လည်းပြောပါတယ
် Almost kind of a long term game of attrition
ယူကရိန်းနိုင်ငံရဲ့အစမ်းအနှဲယုံကြည်မှုရေရှည်စည်းတမ်းမှုတွေအဓိကကျတာကရေရှည်ကစားနည်းတစ်ခုဖြစ်ပါလိမ့်မယ်ဒါဟာယူကရိန်းနိုင်ငံကိုအနောက်နိုင်ငံတွေရဲ့ရေရှည်အထောက်အပံ့ဖြစ်နိုင်ပါလိမ့်မယ်စစ်ဖက်ဆိုင်ရာထောက်ပံ့တွေအဆက်မပြတ်ပေးတာမျိုးလုပ်ဆောင်နိုင်ပါတယ
်အငြိမ်းစားကိုကြိုကြီးဘန်ဟိုဂျက်စ်ကတော့တိုက်ခိုက်မှုတွေကစောင့်ဦးရာသည့်အထိကြာမြင့်နိုင်ပြီးရုရှားသိမ်းထားတာတွေကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်နိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ
် I think by the end of August
ဟုတ်ကဲ့လာကုန်ပိုင်းဒါမှမဟုတ်စက်တင်ဘာလပထမပိုင်းလောက်မှာရုရှားတပ်ဖွဲ့တွေကပြုတ်ခွဲသွားပါလိမ့်မယ်ယူကရိန်းတပ်ဖွဲ့တွေကတံတန်ထိုးစစ်ဆင်ပြီးရုရှားတွေကိုအ ਨੇ ဆုံးဖေဖော်ဝါရီလ23ရက်နေ့ကမြင်းအထိပြန်လည်တွန်းလှန်နိုင်မဲ့စွမ်းရည်ရှိလိမ့်မယ်လို့မျှော်လင့်နေပါတယ်ဒါတွေဟာ စက်တင်ဘာလလောက်မှာဖြစ်နိုင်လိမ့်မယ်ထင်ပါတယ်
။ဒါပေမဲ့လည်းယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးအတွက်ကတော့ရင်ဆိုင်ရမယ့်အခက်အခဲအနေအထားတွေဟာများပြားလွန်းလာပါတယ်။ကမ္ဘာ့ဘန်ဝေါ်ဘန်ရဲ့အဆိုအရယူကရိန်းနိုင်ငံတဝက်အခြေခံအဆောက်အအုံတွေတည်ဆောက်ထားတာတွေပျက်စီးမှုဟာဘီလီယံတန်ပေါင်း60ကျော်ရှိပါတယ်။ဒါအပြင်လူပေါင်း12တန်းကျော်ဟာလည်းနေရက်ကိုစွန့်ခွာထွက်ပြေးကြရပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုရင်တင်ပြသွားတာပါရှင်အခုတော့ကိုဗစ်ကာယောဂနဲ့ဆိုင်တဲ့တဲ့တင်ဖက်ဆက်ရအောင်ပါကိုရိုနာဗိုင်းရပ်စ်ကာယောဂဟာကမ္ဘာတစ်ပြည်လူရဲ့စိတ်ကြမ်းမာရေးကိုထိခိုက်စေခဲ့ပါတယ်ကင်ညာနိုင်ငံမှာဆိုရင်လဲလော့ကဒေါင်းတွေချမှတ်တာနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်ခဲ့တဲ့ငွေကြေးဆိုင်ရာအခက်အခဲတွေကြောင့်လူအများအပြားရဲ့စိတ်ကြမ်းမာရေးအခြေအနေပိုးပြီးတော့ဆိုးဝါးသွားစေခဲ့ပါတယ်ဒီအကြောင်းအေဗီတင်ဆောင်မကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းကတင်ပြထားပါတယ်ရှင်
ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီမှာရှိတဲ့စည်ရင်သားရပ်ကွက်မှာနေထိုင်ကြတဲ့လူငယ်တွေအတွက်ညော့လင့်ကျက်ဆိုတာမရှိသလောက်ပါပဲအသက်65နှစ်အရွယ်အဲလစ်ဝန်ဂျီကူရဲ့သားဟာကာယောဂါကာလကိုရင်ဆိုင်ဖြတ်သန်းနိုင်စွာမရှိတော့တဲ့အတွက်2021ခုနှစ်မှာကိုကိုကိုတတ်တည်သွားခဲ့ပါတယ်မိခင်ဖြစ်သူရင်သားကင်ဆာဖြစ်နေကြောင်းသိရှိသွားပြီးတဲ့နောက်မှာတော့သား9ယောက်ထဲမှာအငယ်ဆုံးသားဖြစ်တဲ့ကီမာနီကအမေအတွက်ဆေးဘိုးနဲ့စားတောက်ဆရာအပါအဝင်လိုအပ်တဲ့ငွေကြေးကိစ္စတွေကိုတာဝန်ယူပေးနေကြတာလို့ဆိုပါတယ်အမ်ဘဂတိဆေးရုံမှာသူမရဲ့ကင်ဆာရောဂါအတွက်တပတ်ကို14ဒေါ်လာနဲ့စေကူတမှုခံယူနေတဲ့အစီအစဉ်ဟာလဲငွေကြေးအခက်အခဲကြောင့်ဝန်ကြီးကူတယောက်လွန်ခဲ့တဲ့2လလောက်အတွင်းကူတမှုမခံယူနိုင်ခဲ့ဘူးလို့ဆိုပါတယ်အသက်29နှစ်ရှိပြီဖြစ်တဲ့သူမရဲ့သားကီမာနီမှာရင်သွေးနှစ်ယောက်ကျန်ရခဲ့တယ်လို့ဆိုပါတယ်ကာယောဂါကာလအတွင်းအလုတ်ကင်ရှားပါတာကြောင့်ကီမာနီတယောက်ရက်တည်ရေးအတွက်အခက်အခဲဖြစ်လာရကသူပိုင်ဆိုင်တဲ့ပကြီကားတွေရောင်းချပြီးဆောက်လုပ်ရေးနဲ့ဆိုင်တဲ့ကြာပန်းအလုပ်တွေလုပ်ကင်ခဲ့တယ်လို့ဝန်ကြီးကူကပြောပါတယ်
သူကအကူအညီရခဲ့မယ်ဆိုရင်တော့အခုလိုဖြစ်မှာမဟုတ်ပါဘူး။သူ့ကိုတည်တည်ချာချာဖြောင်းဖြားပြောဆိုနိုင်မယ်ဆိုရင်သူစိတ်ပြောင်းသွားမှာပါ။သူစိတ်ထဲမှာပဲကြိတ်ပြီးတော့ခံစားနေရတာကမလူလားအပ်တဲ့အလုပ်ကိုလုပ်လိုက်စေပါရစေ
။ကင်ညာနိုင်ငံရဲ့စုစုပေါင်းလူဦးရေ54သန်းနီးပါးရှိပေမဲ့စိတ်ကျမ်းမာရေးဝန်ထမ်းကတော့900ပဲရှိပါရစေ။ဒီလိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုအတွက်လူမှုအခြေပြုလှုပ်ရှားမှုတွေဖြစ်ပေါ်လာပါတယ်။ COVID-19 ကြောင့်စီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရသူတွေအတွက်ရည်ရွယ်ပြီးကီဘေရာကျူးကျော်ရပ်ကွက်မှာလူ68ယောက်ပါဝင်တဲ့ Ushirika ဆိုတဲ့အဖွဲ့ကစိတ်ပြည့်စုံမှုခံစားနေရသူတွေကိုအခမဲ့အကျိုးပြုလုပ်ငန်းတွေဆောင်ရွက်ပေးနေပါတယ်။သူတို့အဖွဲ့ကနှစ်သိမ့်ဆွေးနွေးပညာပေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတယ်လို့ Ushirika အဖွဲ့ကကျန်းမာရေးဝန်ထမ်းAntony Onyango ကပြောပါတယ်
Actually after the COVID pandemic majority of people
COVID ကရောဂါဖြစ်ပြီးတဲ့နောက်ကီဘာရာကျူးကျော်ရပ်ကွက်မှာနေကြတဲ့သူအတော်များများကအလုပ်ပြုတ်ကုန်ကြတာကြောင့်နေကိုပြောင်းကုန်ကြပါတယ်နောက်ပြီးတော့စားတောက်ဆရာနေဆရာနဲ့ကျောင်းစီစတဲ့အခြေခံလိုအပ်ချက်တွေမရှိတဲ့အတွက်စိတ်ဖိစီးမှုတွေလည်းဖြစ်ကြပါတယ်ဒါတွေကကျူးကျော်ရပ်ကွက်မှာနေတဲ့သူတွေအတွက်စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေပါ
စိတ်ယောဂဝေဒနာခံစားနေရသူတွေဟာပတ်ဝန်းကျင်ကနှိမ်ချပြောဆိုတာတွေကိုရင်မဆိုင်ကျင်တဲ့အတွက်လူတွေကိုသူတို့ခံစားနေရတဲ့စိတ်ယောဂအကြောင်းထုတ်မပြောကြတာကြောင့်ကင်ညာနိုင်ငံမှာဒီယောဂဖြစ်နေသူတွေကိုလူတွေကသတိမထားမိကြဘူးလို့အွန်ညံကိုကဆက်ပြောပါတယ
် Majority of our people are living in denial and we have
ကျွန်တော်တို့လူမျိုးအများစုကစိတ်ယောဂတကယ်ရှိတယ်ဆိုတာမယုံကြည်ကြတာအပြင်လွဲမှားတဲ့နားလည်မှုတွေနဲ့နေထိုင်နေကြတာပါဒါဟာပညာမတတ်တဲ့အတွက်ဖြစ်နေတဲ့အခြေအနေကိုနားလည်သိရှိခြင်းမရှိတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်စိတ်ယောဂါဖြစ်တယ်ဆိုတာကိုလူတွေမယုံကြည်ကြပဲစိတ်ဖိစီးမှုတွေစိတ်တက်ကြက်ဆဲမှုတွေနဲ့နေထိုင်နေကြတာပါ
။ကင်ညာနိုင်ငံအတွင်းလူ100ယောက်မှတယောက်ကစိတ်ကျမ်းမာရေးချို့ယွင်းမှုတစ်ခုခုဖြစ်နေတယ်လို့ကင်ညာကျမ်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။စိတ်ကျမ်းမာရေးနဲ့ဆိုင်တဲ့လုပ်ငန်းအဖွဲ့ရဲ့2020ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာအရစိတ်ကျမ်းမာရေးဌာနတွေဖွင့်လှစ်ရေးအတွက်ဘတ်ဂျက်ပိုသုံးပေးဖို့နဲ့စိတ်ကျမ်းမာရေးဟာတမျိုးသားလုံးအတွက်အရေးပေါ်အခြေအနေဖြစ်တယ်။ဒါဟာလူမှုကျန်းမာရေးနဲ့လူမှုစီးပွားရေးတို့အတွက်အဓိကဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စရဖြစ်တယ်ဆိုတာကိုကြေညာပေးဖို့တောင်းဆိုထားပါတယ်။ကြေညာအစိုးရကအာယုံကျော်ဆိုင်ရာစိတ်ကျန်းမာရေးအထူးကူဆေးရုံတစ်ကိုတည်ဆောက်မယ့်အကြောင်းနဲ့ဒီဆေးရုံကတိုင်းပြည်အတွင်းရင်ဆိုင်နေရတဲ့စိတ်ကျန်းမာရေးဆိုင်ရာကိစ္စရတွေကိုကူတပေးနိုင်မယ့်သင်တန်းကျောင်းလည်းဖြစ်လာမယ်လို့မကြသေးခင်ကပဲကြေညာခဲ့ပါတယ်ခင်ဗျာ
။ COVID ကရောဂါနဲ့ပတ်သက်ပြီးတော့စိတ်ယောဂါခံစားနေရတဲ့အကြောင်းကိုဇော်ဝင်းလိုင်းကတင်ပြသွားတာပါရှင်ခုတော့ပြည်တွင်းသတင်းဆောင်မတွေပဲဆက်ရအောင်ပါစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီးမင်ကင်မြို့နယ်ထက်ကအောက်ကင်းကျေးရွာမှာမီးမလောင်မဲ့ကြမ်းရှိနေတဲ့နေအိမ်တွေမီးဆက်ရှို့ခံရပြီးတော့ရွာလုံးကျွတ်နေပါမီးလောင်ကျွမ်းလာတယ်လို့ဒေသခံတွေကပြောပါတယ် Shimapin, Salangine, Shibo Munega, Sibi Doka, Derimale, Akuni Rilu Anivare, Sagain Tega, Sibi, Sishang Doka, Deria Chini, Yanguga, Lare, Deringuro, Guyamunga, Pia Tabare.
Sagain Daji, Mingam Munet, Chenum Yabima, Tishide, Augin Juaga, Nego, Mila Nasakonia, Menabanga Savi, Sagonzi Taduga, Michu Dwarelu, Tidaganiga, Piovare. Nainui, Michu Kayaraja, Inji Diajo Shide, Algin Jiaha, Jalunju, Milan Chandavare. Michu be Trakota, Sagonzi Tane, Tidagan Gagway, Tapuri, Taibwe Piwa de Elo, Mingan Tidagan Duga Kulu Piovare.
Nene Changa Iguelaga Shudavia. Alginu Shudavia. A Tigiani Shubima, Alginu Motora Sugarani, Jarero, the Hibiari, Ju, Rulujan, the video, you will be to ma. Nene Changa Iguema.
ဒီကရှိတာငါ့ဘက်ခွဲပြီးရှိတာဒီနေ့ကျတော့တရားလုံးကိုရှိတာဗျတရားလုံးကိုလိုပဲဖြစ်တာဗျအဲ့ဒါပြီးတော့အဲ့လိုမီးရှို့ပြီးတော့ခါကျတော့မော်တော်သူတို့အဲ့ရလက်မော်တော်တွေကကြောက်တင်တဲ့မော်တော်တွေကအောက်ကိုစုံနေရမုံအောင်လေအချိန်မှာမကမ်းကြောင်သားရောက်တော့တိုက်ပွဲဖြစ်ပြီးတယ်ဗျအထက်ကင်းရွာနဲ့အောက်ကင်းရွာဟာချင်းနှင်းမြစ်ဘေးမှာတည်ရှိတဲ့ကျေးရွာတွေဖြစ်ပြီးမေလ 26ရက်မှာတော့အောက်ကင်းကျေးရွာကနေရင်တချို့ကိုမီးရှို့ခဲ့ပြီးမေလ26ရက်နေ့တောက်ကြနေ့မှာတော့မီးမလောင်ပဲကြန့်ရှိနေတဲ့နေအိမ်တွေကိုမီးထက်ရှို့ခဲ့တာပါခန်းကြီးကနေကြောက်စိမ့်နဲ့ရိတ်ခါတွေတင်ဆောင်လာတဲ့စစ်ကောင်စီစက်လီ 60 ဟာအထက်ကင်းနဲ့အောက်ကင်းကျေးရွာအနီးမှာကန့်ကွက်ရန်နာပြီးအခုလိုမီးရှို့တာလို့ဒေသခံတွေကပြောပါတယ်ကျေးရွာကဒေသခံတွေကတော့ဘေးလွတ်ရာတင်းချောင်ထွက်ပြေးနေရပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး
ရလုံးလက်စားတောင်းသူဓမ္မလေးတွေပဲဆိုတော့အမတို့တောင်းသူတွေလည်းမလုံးရတော့ညီမလေးနော်အလုံးလည်းမစင်ရတော့ဘူးဆိုတော့အမတို့ကစားရလည်းညက်ပြီးတော့ပဲပေးရတော့မယ်ညက်ပြီးတော့မတင်လည်းလမ်းပြီးတော့ပေးရတော့မှညီမလေးစက်နဲ့ရပြီညီမလေးအမတို့ကအစားလည်းမစားကောင်းကောင်းမစားရဘူးအိတ်အိတ်ပေးရအောင်အမတို့အိမ်နေမှာအများဆုံးအေးချက်ချက်နေရတယ်ဆိုတရက်ကနှစ်ရက်ပဲညီမလေးနှစ်ရက်တက်ဖို့ပဲကိုမကူ အခုဆိုရင်ပို့ပြီးတော့ထွက်ခဲ့တယ်ညီမလေးရေမိုးကရှိတယ်လူကရှိတယ်မရှိတဲ့လူကမှညီမရှိဘူးမိုးရေတဲမှာဒီမိုးရေတဲမှာတခါတည်းဆိုးရွှဲပြီးတော့လဲတွေရောနွားတွေရောစိတ်တွေရောအဲ့လိုဒုက္ခရောက်နေတဲ့ဟာတွေကလည်းအများကြီးပဲဟိုအခုကျတော့မိုးကနေတိုင်းလို့အမလို့ရှိမယ်ရွာတယ်ဒီကညလဲရွာတယ်နေလဲရွာတယ်လူတွေအကုန်လုံးကတော့ဘယ်လိုလဲကြောက်ပြီးလက်ပြီးတော့ဆိုတော့အကုန်လုံးကတော့လေပြောမယ်ဆိုရင်ရ
ကျွေးရွေးကိုမေလ9ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေကနေနေရှင်းလင်းရေးလုပ်ပြီးရွာတွေကိုမီးရှို့ရာကြောင့်ဘေးလွတ်ရထွက်ပြီးပြေးနေကြတဲ့သူတွေဟာလည်းအခုချိန်ထိကျွေးရွေးကိုမပြန်နိုင်ကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ကလမကျွေးရွေးအုပ်စုတွေကဟင်းတဲ့ကျွေးရွေးနဲ့ ကြောက်ကုန်းရွာမှာစစ်ကောင်စီတပ်တွေစခန်းချထားရာကြောင့်ကလမကျွေးရွာအုပ်စုကကျွေးရွာအားလုံးကရွာသားတွေဟာအခုတည်းကစစ်ဆောင်နေကြရပြီးနေထိုင်ရင်းနဲ့စားတောက်ရီခက်ခဲနေကြတယ်လို့စစ်ဆောင်သူကအခုလိုပြောပါတယ်။စစ်ဆောင်ရဲ့အခြေအနေကကျွန်တော်တို့ဝလဲနေတဲ့မှာစခန်းမှာချက်ပြက်ကိုစခန်းမှာရွာစာပင်ကြောင်းထဲမှာအတင်းနဲ့နေမဲ့နေနေရပါတယ်ဗျာဒုက္ခတဲ့စခန်းလို့ဟိုအဲ့ဒီစာပင်ကြောင်းထဲမှာပ ကျွန်တော်တို့ကအခုမြန်မြန်တော်ဝင်နေပြကြောင်းရှိတယ်အဟာရမှမကြည့်ရဘူးစကိုင်းနိုင်အတွင်းကဆစ်ဆောင်တွေအတွက်မိုးရင်းကာလမှာနေစရာနဲ့စားတောက်ရည်အတွက်ရိတ်ခါတွေအဓိကလိုအပ်နေပြီးဆေးဝါးအကူအညီတွေလည်းလိုအပ်နေကြတယ်လို့ဒေသခံဆစ်ဆောင်တွေကပြောကြပါတယ်လက်ရှိမှာပရာဟိတသတင်းတချို့နဲ့ပြည်သူတွေရဲ့လှူဒန်းမှုတချို့ရှိပေမဲ့ဆစ်ဆောင်တွေတိုးလာနေရတဲ့အမြန်အကူအညီတွေကပိုပြီးလိုအပ်လ
ရဲမွန်တင်ပြသွားပါရှင်သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသည်မြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆိုင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့
သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာမနက်ခင်ပါရှင် VOA American အတန်းရဲ့2022ခုနှစ်စနေနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဘက်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတအဆုံးလည်း American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့ဆက်ရအောင်ပါအမေရိကန်စိတ်ပညာအသင်းကြီးကချင်းမြင့်တဲ့ဒီနေ့2022ခုနှစ်အတွက်စိတ်ပညာရဆိုင်ရာထူးချွန်ကျောင်းသားစုကို Vermont ပြည်နယ်က Vermont တက္ကသိုလ်မှာပညာသင်ကြားနေတဲ့ဘွဲ့လွန်ကျောင်းသူမတ်ချူပန်နုခင်ဂုဏ်ပြုချင်းမြင့်ခံရပါတယ်။ကုသရေးဆိုင်ရာစိတ်ပညာဘာသာရပ်မှာထူးချွန်ရုံနဲ့မကဘဲလူမှုအတိုင်းအဝန်အတွင်းအချို့ပြုလုပ်ငန်းတွေမှာရွရွချွန်ချွန်ပါဝင်ဆောင်ရွက်နေတဲ့ဘွဲ့လွန်ကျောင်းသူကျောင်းသားတွေကိုနှစ်စဉ်ဂုဏ်ပြုချင်းမြင့်တဲ့ဒီဆိုကိုမြန်မာပြည်ပေါ်တယောက်ပထမဆုံးအကြိမ်ရရှိတာပါ။မတ်ချူပန်နုခင်ကိုဆက်သွယ်မြင့်မြတ်ပြီးတော့ဒီတင်ပြအမျိုးသမီးကဏ္ဍမှာမှတ်ခင်ပြတွေကတင်ပြထားပါတယ
်အရင်ဆုံးကတော့ပြောချင်တာ congratulations ပါနော်အများကြီးပဲဂုဏ်ယူပါတယ်ဒီအမေရိကန်ဒီစိတ်ပညာရဲ့ဆိုင်ရာအမေရိကန်အသင်းကြီးကနေပြီးတော့မှ2022ခုနှစ်အတွက်ပေးအပ်တဲ့ထူးချွန်ဆုပေါ့နော်ဆိုတော့ဒီဆုကိုရတဲ့အတွက်အထူးကိုပဲဂုဏ်ယူပါတယ်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒါမြန်မာပြည်သူပြည်သားတွေတည်းကမှပထမဆုံးရတယ်လို့ထင်ပါတယ်အဲ့တော့ဘယ်လိုမျက်ခံစားရလဲအရင်ဆုံးပြောပြပေးပါဦး
โอเคมาเจตุหมายติมาเอจมายดีสุอ่ะปอเนาะมามาปีนี้ปะตะเตะสิทธิ์ตําใหม่สายอ่ะจมายเนี่ยตกสอบหมู่ริเนี่ยตุติตนาเนี่ยปะตะไปแล้วปอเนาะอติเนี่ยปิ้วไปแล้วไปให้ชิงคันอ่ะพี่ตะจะปูไปแล้วอัมัตยะဖြစ်ไปแล้ววันตากงยาไปจมายโยเนี่ยตักกะตัวอ่ะปอเนาะ University of Burma ปามอกไคยาจมายโยมาปีมาคักแค้นลงเนี่ยสิทธิ์ตําใหม่อ่ะไปสายอ่ะปอเนาะคักแค้นดิจมาเลลาเนี่ยปีดูเนี่ยสิทธิ์ตําใหม่ไปสายอ่ะโรงงานนี้โลสอบเนี่ยโอ้ตูๆอ่ะကြော်ယူချဲပြီးတော့ပေါ့နော်အသိမဲ့ပြည်အနေနဲ့အမီစင်းသွင်းရင်းနဲ့အာဒီလိုအမေရိကန်အာအသိပညာအသိဖြစ်တဲ့ APA ပေါ့နော်စုကိုကျွန်မဒီနေ့ရရှိခဲ့ရမှာဟုတ်ကဲ့
ဆိုတော့ကျမတို့တီးတလို့ဆိုရင်ဒီစုကဒါပညာရက်ပိုင်းဆိုင်ရာထူးချွန်ရုံနဲ့မကပဲနဲ့ဒါလူမှုအတိုင်းဝိုင်းတွင်မှာတော့ရွရွချွန်ချွန်နဲ့ပါဝင်တဲ့သူတွေကိုပေးတာလို့လည်းသိရပါတယ်အဲ့ဒီထွက်လည်းပို့ပြီးတော့ဂရုစရာဖြစ်မယ်လို့ထင်ပါတယ်
โอเคมาจริงๆจมอะทุกทะเพิ่นจมปะเนาะที่สิทธิ์อนาติ้งปีนอกไปมาปีเต็มปีไปมาสิเยปะเนาะเมมาร์ปีอ่ะสิทธิ์ปัญญาชนีเนี่ยปูบ้างไปแล้วจมรู้อารมณ์ตะตะจั่วๆปะเนาะสิทธิ์ปายสัญญาดูแวชัดติโหโจ้ซ่าสมัยจ่ายปัญญาไปปะเนาะเทรนนิ่งนี่ไปจ่ายดีไอเนี่ยปะตะไปแล้วได้มาปิวอ่ะตะคูปะเนาะแล้วตะคูอ่ะจ้าจมเนี่ยทุกเตือนอาจารย์ก็ทุกทะเพิ่นสิทธิ์อนาติ้งปีนอกไปมาจมรู้နိုင်ငံရေးအကြံဖတ်ထိကခံစားခဲ့ရတဲ့သူတွေပေါ့เนาะจมเมมาร์ปีသူတွေရဲ့စိတ်တမ်းမိုက်အခြေအနေတွေကိုจมရေးသားတင်ပြဖို့ကုထုံးနေတော့လေပေါ့เนาะစူးစမ်းပြီးတော့တင်ပြရဲ့အခါမှာပေါ့เนาะဒီလိုအခြေအနေမျိုးမှာအထူးသဖြင့် APA လိုမျိုးအသိဉာဏ်အသိမှတ်ပြုခံရတာပို့ပြီးတော့ပေါ့เนาะရေးရှိတော့လေကျမတို့အကျိုးအမြတ်တွေအများကြီးရှိမယ်လို့ကျမမျှော်လင့်ပြပါရမှာဟုတ
်ဒီလိုစုမျိုးပေါ့เนาะရလိုက်တဲ့အတွက်ဆောင်မလို့ကိုယ့်အတွက်ကောလက်ရှိကိုယ့်ရဲ့သင်ကြားမှုပိုင်းမဲ့ဖြစ်ဖြစ်အနာကိုလှုပ်ဆောင်ရတဲ့လုပ်ငန်းတွေအတွက်ပေါ့ဘယ်လောက်ထိအထောက်အပံ့အကျိုးပြုမယ်လို့ထင်လဲ
ဟုတ်မှိုင်ခုလေကျမတို့စိတ်ပညာနယ်ပယ်မှာပေါ့နော်အကြီးမားဆုံးစိန်ခေါ်မှုတစ်ခုကလေကျမတို့ရင်ဆိုင်နေရတာနိုင်ငံတကာမှာနိုင်ငံရေးအကြံဖတ်မှုတွေပို့ပို့ပြီးတော့များပြားလာနေအများပေါ့နော်ဟောကျမတို့ပြောလို့ဆိုရင်ဒုတိယကမ္ဘာစစ်ပြီးကြတဲ့ကဒီနိုင်ငံရေးအကြံဖတ်မှုတွေကြောင့်မျိုးရဆွန့်ခွာလာတဲ့ဒုက္ခတွေကအာမကြုံဘူးလောက်ချိန်ချိုးမြင့်တယ်နေပေါ့နော်ကျမတို့မြန်မာပြည်မှာဆိုရင်ဒီလိုပဲအဲ့လိုအခြေအနေမျိုးမှာအာကျမတို့စိတ်ပညာအတိုင်းဝိုင်းနေမှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်တစ်ခေတ်ဆက်ဆက်ကအသုံးပြုခဲ့ထိရောက်တယ်လို့တိတ်ပြအားထားရဲ့စိတ်ကူထုံတွေကကျမတို့မြန်မာပြည်လိုနေရာတိုင်းမှာလက်တွေ့ကြကြအသုံးချလို့မဖြစ်နိုင်ဘူးဖြစ်နေမှာအဲ့လိုကလာကျမပေါ့နော်ဒီဒီမလုံးနဲ့ပြည်သူတွေစိတ်ဓာတ်ရတွေကိုဟိုပညာရှင်ရောဝန်ဆောင်မှုကိုနေပါနေကျမတို့လိုနိုင်ငံမျိုးမှာပေါ့နော်ဘလို့ထိထိရရအဖြေရှာကြမလဲဆိုသူတေသနာရဲ့အများကြီးလိုအပ်လာရဲ့လိုအပ်လာရဲ့ခါမှာပေါ့နော်ကျမတို့ပညာရှင်တွေရဲ့ကိုယ်တော်မှုဝန်ဆောင်မှုတွေမကပဲပြည်သူတူးကျွင်းစီရဲ့ပေါ့နော်ကျန်းကျန်းခံနိုင်စိတ်ကိုဘလို့တည်ဆောက်ကြရ ြမလဲ။နောက်ပြီးသူစိတ်ကြမ်းမိုင်းနဲ့ပတ်သက်ပြီးအားလုံးကပေါ့နော်ဘယ်လိုတယောက်ချင်းစီတိဆောက်ပြီးတော့ကျန်တဲ့ခံတဲ့သူပေါ့အဖွဲ့စီတိဆောက်မလဲဆိုတာရို့ကျွန်မကဖြေရှာဖို့ဟိုပေါ့နော်ကျွန်မပူပေါင်းပြီးတော့ပြီးကမှရှိနေပညာရှင်တွေလည်းစဉ်းစားရဲဒီသူတနာကိုလည်းလှူဆောင်မိနေရပေါ့နော်။ဒီဒါဒီလိုကာလမျိုးမှာဒီ ABS ကိုရရှိခြင်းအားဖြင့်ပေါ့နော်ကျမတို့ဒီနေပယ်အတွင်းမှာနိုင်ငံတကာမှာရှိနေတဲ့စိတ်တန်ရာတွေကိုကုစားရအထူးပြုရပေါ့နော်ပညာရှင်တွေကိုကျမကကျောင်းသူတရားဘဝကလေးကပုံမူပြီးကွန်ရက်ချိတ်ဆက်မိရပေါ့နော်သူတို့နဲ့ချိတ်ဆက်မိပြီးတော့ဒီမြန်မာပြည်အတွက်ရည်ရှိလှုပ်ချင်နေတဲ့အဲကျမတို့စီမံကိန်းတွေကျမရဲ့အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့လည်းကျမတို့မျှော်လင့်ထားပါတယ်မိုင်ဟုတ်ကဲ့
ကျမတို့နားလည်တလောက်ပေါ့နော်ဒီစိတ်ပညာရဲ့ထဲမှာကုသမှုပိုင်းဆိုင်ရာဒီစိတ်ပညာရဲ့ပေါ့နော် clinical psychology ကိုလေ့လာတဲ့သူကအင်မတန်ကိုရှားပါပါတယ်ဒီထဲမှာမှဒါမပန်းမှုကလည်းဒီဘာသာရက်ကိုလေ့လာတယ်လို့နားလည်ထားတယ်ဆိုတော့ဒါကိုဘာကြောင့်များစိတ်ဝင်စားလေ့လာဖြစ်တာလဲဆိုတော့ကိုလည်းပြောပြပေးစေချင်ပါတယ
်ဟုတ်အမရေအမပြောအမြင်မှန်ပါတယ်ဒီလိုပေါ့နော်တိုးတက်တဲ့ American ပြည်အောင်စုမှာတောင်မှလေစိတ်ပညာရှင်တွေထဲမှာရှင်ချင်းဒီကုသရေးဘက်ကိုအထူးပြုရဲကျွန်မရဲ့ clinical psychologist တွေကရှားပါပါသေးတယ်။အဲအဲ့ဒါဘာလို့လဲဆိုတော့ပေါ့နော်ဒီပညာရဲ့မှာကျွန်တော်တို့အထူးပြုဖို့အတွက်လေအဲ6နှစ်ကနေ10နှစ်အတွက်အချင်းယူပြီးတော့ကျွန်မရဲ့ကုသရေးဘက်ကို treatment ပေါ့နော်နောက်တစ်ခါဒီစိတ်ပိုင်းဆိုင်ရာယောဂတွေကိုအဖြေရှာပေးရဲ့ diagnosis လို့ခေါ်ရဲပေါ့နော် assessment မိုင်းကိုလည်းအဲဒီပညာရှင်တွေကအသေးစိတ်လေ့လာရတာဆိုတော့လေမဒီ treatment ကို diagnosis ကိုအထူးပြုရဲ့ပညာရဲ့အနေနဲ့ပေါ့နော်ကျွန်မရဲ့နှစ်ပိုင်းအဲ့နှစ်တည်းအများကြီးအဲ့ယူပြီးရပါတော့တည်းဝင်ဝင်လေးလာကြရတယ်ကျမတို့အထူးသဖြင့်ပါနော်ဒီစိတ်ယောဂအခြေအနေကကျမတို့ဟို150ကျော်ရှိရပါနော်ဒီမတူညီတဲ့စိတ်ယောဂတွေကိုဘယ်လိုကုသမလဲဘယ်လိုဖြေရှာမလဲဆိုတာရလူကြီးနဲ့ကလေးတွေကွဲပြားတယ်ဟလာနောက်တကအသက်ရွယ်ကွာခြားမှုတွေမကပဲပါနော်နောက်ကြာမလိမ်ပိုင်းဆိုင်ရာကွဲခြားခြားနာမှုတွေကမတူညီတဲ့စိတ်တဘာဝလိုအပ်ချက်တွေဒီစိတ်တန်ရာတွေကိုတုံ့ပြန်မှုတွေမတူညီတာတွေခံနိုင်ရည်တွေကိုပေါ့နော်အဲဘယ်လိုကွဲပြားလဲဆိုတာနားလဲရောမှာပါလေကျမတို့ရဲ့ကုထုံးနေရလေပေါ့နော်ကြကြပို့ပြီးထိရောက်มาဖြစ်တယ်ဆိုတော့ခါကြတယ်ဒါကိုကျွန်မကသူတည်တနာပိုင်းရသိပ္ပံနေကြလေးလာရဲ့ကုထုံးနေရောပေါ့နော်အဲဆေးရုံနေဆေးခန်းနေမှဝန်ဆောင်မှုပေးရလေးလာကြရဲဆိုတော့ဒီပညာရှင်တွေကသူတို့ခုနကပေါ့နော် research လုပ်ခေါ်တယ်သူတည်တနာလုပ်ကြရဲ့ clinical ဘိုင်းဆိုင်ရာလေးလာကြရဲနောက်တစ်ခါအဲပေါ့နော်ဒီပမခိုက်အနေနဲ့လည်းတက္ကသိုလ်ပညာနေပြီးတော့စိတ်ပိုင်းဆိုင်ရာပညာရည်တွေပို့ချတင်ကြားပေးကြရဲဆိုတော့ကျွန်မမြန်မာပြည်ဘက်မှာစဉ်းစားမယ်ဆိုရင်ပေါ့နော်စိတ်ပိုင်းဆိုင်ရာအာပညာရှင်ကြီးအရင်နေပါနေရဆိုတော့ကျမတင်ကြားရေးဘက်မှာရောစိတ်ဝင်စားတဲ့လူတရားအနေနဲ့နောက်တစ်ခါပေါ့နော်ကုသရေးရောသူတည်တနာပိုင်းရောစိတ်ဝင်စားတဲ့လူတရားအနေနဲ့ဒီပညာရဲ့ကိုဒါကြောင့်မလို့ research ဖြစ်သွားပါတယ်မယ်ပညာရဲ့ပိုင်းမှာတော့ဟုတ်ကဲ့ဒီကအချိန်ယူပြီးတော့တော်တော်လေးလာရတယ်ကျမတို့ဟိုပေါ့နော်ဒီ US ထဲမှာလည်းအခုအဲနည်းပညာအသက်လူမျိုးရှားပါပါသေးတယ်ပြောလို့ရတယ်မဟုတ
်ဒီဘာသာရက်ကဆွဆွပြောသလိုပညာရှင်လည်းနေပါတယ်ပို့ပြီးတော့လည်းအချိန်သေးအားဆိုင်ရတဲ့ပညာရဲ့မျိုးဖြစ်တယ်ကိုယ်တွက်လွယ်လွယ်ကူကူနဲ့တခြားတင်လိုက်မယ်ပြီးရင်အလုံးလုံးလို့လည်းအစစ်ကြီးနဲ့ဘာသာရက်မျိုးမဟုတ်ပဲနဲ့ဒီဘာသာရက်ကမှဘာကြောင့်လိလာသိရင်ဖြစ်တယ်လဲဒါကိုငငယ်လေးကဖြစ်ချင်းခဲ့တာလား
ကဲအမအဲ့ကျမငငယ်ရုံးကပေါ့နော်ဒီပညာရဲ့ဒီလိုမျိုးရှိရလို့ကိုကမသိခဲ့ဘူးပေါ့နော်မသိခဲ့ဘူးနောက်တခါနိုင်ငံသားမတောင်ဒီလိုပညာလာသင်ပြမယ်လို့လည်းဟိုမရည်ရွယ်ဖြစ်ခဲ့ဘူးအမအဲ့ဟိုသူတစ်ဖြစ်ပေါ့နော်လူလက်တန်းစားမိသားစုဝင်ကလာရဲ့အဲကျောင်းသူတယောက်နေနေပေါ့နော်ဒီနယ်ပယ်ရဲ့ကိုတွေးရှိဖြစ်သွားတာပေါ့နော်မြန်မာပြည်ရဲ့စိတ်ကြမ်းမာရေးလိုအပ်ချက်တွေကိုကျမပေါ့နော်ဟိုငငယ်လေးကတည်းကသဘောပေါက်ခဲ့တယ်ကြီးတင်းခဲ့တာလည်းနိုင်ငံရေးပေါ့နော်ကျမရဲ့အဖေကနိုင်ငံရေးအကျဉ်းသားဟောင်းတည်ဦးဆိုတော့နော်ဒီတက်တော့လှူရှာသူလို့ပြောရဲ active ဒီကမှာကြည်ပြင်းလာတော့စိတ်တန်ရာအကြောင်းကိုငငယ်ရကနားလေခဲ့တယ်ပေါ့နော်စိတ်တန်ရာရောကြံ့ကြံ့ခံနိုင်စိတ်တွေရောမြန်မာပြည်တွင်းကပြည်သူတွေရဲ့အခြေအနေကိုနားလေခဲ့တယ်လူတယောက်အနေနဲ့ပေါ့နော်ဒီတဖြည်းဖြည်းနဲ့အာကျမ US မှာပညာသင်ကြားရင်လည်းပထမဆုံးသင်ကြားသင်တာကအုံနောက်နဲ့အာရုံတော့ပြိပံဘာသာပွဲလေးလာရင်လည်းအဲဒီ clinical psychology နဲ့ပဲပေါ့နော်ကျမတွေ့ရှိခဲ့ရပါတွေ့ရှိခဲ့နောက်မှအာခုနကပြောခဲ့ပြီပေါ့နော်ဟိုလက်တွေ့ကြကြသင်ကြားလက်တွေ့ကြကြသင်ကြားနိုင်မှုရောနောက်တစ်ခါကုသမှုတွေပေးနိုင်မှုရောဆိုလို့ရှိရင်ဒီပညာရေးကအရင်လိုအပ်များဖြစ်တဲ့အတွက်အာဒီ bio group ပဲပေါ့နော်6မိနစ်ကြာသင်ယူရပေမဲ့ဒီဟာကိုရွေးချယ်ပြီးခဲ့ရပါမှာဟုတ
်ဟုတ်ကဲ့အဲ့တော့စောပိုင်းကတော့လည်းပြောပါတယ်လက်ရှိမှာလည်းကိုကဒီမြန်မာနိုင်ငံမှာရှိတဲ့လိုအပ်ချက်တွေကိုကူညီပေးနိုင်ဖို့အတွက်ပေါ့နော်ဒီစိတ်ပညာပိုင်းဆိုင်ရာအကြံပေးတာဟိုသင်တန်းပို့ချတာတွေလုပ်တယ်လို့ပြောတယ်ဆိုတော့အခုကတော့ဒါကိုကတစ်ဖက်မှာပညာလည်းသင်ရင်းနဲ့တစ်ဖက်မှာလည်းပြန်မျှဝေပြီးတော့ကိုတက်နိုင်တဲ့ဘက်ကလူမှုတိုင်းဝိုင်းအချို့ချို့တဲ့သဘောပေါ့လေဆိုတော့ဒီပါကူဖွဲ့ရပြီးလို့เนาะသင်ကြားမှုတွေပြီးသွားရင်ကောရှေ့ဆက်ကိုမြန်မာနိုင်ငံနဲ့ဒီလူမှုတိုင်းဝိုင်းပေါ့နော်ကိုပတ်ဝန်းကျင်အတွက်ဘယ်လောက်ထိလှုပ်သွားဖို့မျှော်လင့်ထားလဲစဉ်းစားထားလဲ
ကျမရဲ့ဤမှန်ချက်ကတော့ပေါ့နော်အမြန်ဒီမြန်မာပြည်ကိုတနည်းပြန်ခွင့်ရပြီးတော့ပေါ့နော်ဒ
ဒီစိတ်ကြမ်းမာရေးနဲ့ပတ်သက်တဲ့မြန်မာပြည်တွင်းမှာရှိပြီးတာပေါ့နော်ဒီတစ်ပင်ဆိုက်ကိုင်းထရစ်စီပုံများပေါ့နော်ကျွန်မမှာစိတ်ကြမ်းမာရေးဆေးရုံဝင်နေရတယ်နော်နောက်ပြည်တွင်းမှာလည်းအခုဆိုစပြီးတော့ထွန်းကားလာပြီးစိတ်ပညာရှင်တွေစပြီးတော့ရှိလာပြီပေါ့နော်ဒီ ဒီကျွန်တော်ပြည်သူအံပွဲရပြီးဒီမိုကရေစီရရှိခဲ့ပြီးနောက်မှာတောင်မှာပေါ့နော်ဒီတဲ့အချင်းချင်းပြန်လဲယုံကြည်မှုရဲ့ဒီဆောက်ရတာတို့ဟုတ်လားဒီလူငယ်တွေကလေးငယ်တွေစိတ်ဓာတ်ရတွေကုစားရတွေကျွန်မတို့နှစ်ရှည်လာမြအကြာကြီးလှူဆောင်ရမှာဖြစ်တဲ့အတွက်ပေါ့နော်ဒီဟာသူပြည်သူနာမိုင်းတွေကိုတင်ကြားရေးဘက်မှာအများကြီးပါဝင်ဖို့ကျွန်မအမြော်နဲ့ထားပါတယ်နောက်ကျွန်မပြည်တွင်းမှာမြန်မာပြည်ဝ
ပေါ့နော်ပညာသင်အပြည့်ပြည့်ပညာသင်စုအပြည့်ပေးရပေါ့နော်တကယ်တူရချောင်းမြေစာလုံးကိုပေးပြီးရောသူတို့ကျမ်းမာပြီးပညာရှင်တွေလာစာပေးထားရပေါ့နော်လာစင်ရရောဟိုကျမတို့ဒီနယ်ပယ်ကအရင်လိုအနေနဲ့ဆင်ဖြစ်တယ်ပေါ့နော်အဲ့တော့ပေါ့နော်
မကင်ပြည်ထွေးတင်ဆက်နေတဲ့အမျိုးသမီးကဏ္ဍကိုကြားခဲ့ရပါရှင်ခုတော့သုတဆုံးလေးအမေရိကန်တခွင်ကဏ္ဍအလဲပါကောင်းအောင်ကတင်ပြထားပါတယ်မက္ဆီကိုဟွန်ဒူရပ်အယ်ဆာဗေဒိုဟေတီစတဲ့နိုင်ငံတွေကရွှေပြောင်းချကျလူတွေဟာအမေရိကန်ပြည်အောင်စုမှာကိုလွန်ခွင့်ရဖို့မက္ဆီကိုနယ်စပ်တီဝါနာမြို့မှာမရေရာတဲ့မနက်ဖြန်နေ့အတွက်စောင့်မျှော်နေကြတာပါအဲ့ဒီနိုင်ငံတွေမှာအဓိကအားဖြင့်ငွေ
နာတဲ့နေရာမှာတော့ပိုလုံးကျုံစိတ်ဆရာပြီးကလေးတွေအတွက်ဆိုရင်လေပိုးပြီးတော့အဆင်ပြေတဲ့နေရာပါ။အဲ့နာမိုရာဇန်ဟာဟွန်ဒူရက်စ်ကဖြစ်ပြီးဟာရီကိန်းမုန်တိုင်းကြီးတံကိုနှစ်ချိန်ခံပြီးတဲ့နောက်သူ့နေအိမ်ပျက်စီးသွားပြီးအခုနေဆက်ကနေအမေရိကမှာခေလွန်ခွင့်ရဖို့လာဆောက်နေတာပါ။ပုံမှန်42ကိုဆက်ပြီးတော့ထားရှိဖို့တရားရုံးရဲ့ဆွံပြစ်ချက်ကိုသူကဘဝင်မချဖြစ်နေတာပါ။
သ
ူတို့ကပုံမှန်42ကိုပြန်မဖြတ်ဘူးဆိုတော့တဖြည်းဖြည်းစိတ်ပြက်အားလျှော့လာပါပြီ။ဘယ်တော့ဖြတ်မှာလဲဆိုတာလည်းမသိပါဘူး။ဒီနေရာကနေစောင့်နေတာတနည်းရှိပါပြီ
။ဒါပေမဲ့လည်းအမေရိကန်ဘက်ကလူသားချင်းစာနာမှုအရာယာယီနေထိုင်ခွင့်ပေးတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာတော့အလုံးဝန်းတာနေကြပါရဲ့။အဲ့ဒီမှာမွေးစေဝါခိုင်းဖွဲ့ကြီးဆိုတဲ့မက္ကဆီကိုနိုင်ငံမီချိုရာကန်ပီနယ်ကYes, but Marin Mata le pa ba de.
Yu sa me encontraba.
Ni ka di chin jima ye aim ma ba. Ta ye apho aim ma ta ni ni ya ni ba de. Tu lu ka apho ko ai di aim ma tat pye lai cha da ba.
Bu lo any re ja Tijuana ko yak la bi me le de ge ga ro le tait ma lon chung la ba u. Ma cha kin nong ga mu ye gain win ni ya 3 ye zat dai su de lu a chin chin pye khat cha ra cha. Shwe pyaung tu lu ye ya yi kho lon ya sa u twin chi san de chho phaw twin win yak khe ba de.အဲ့ဒီနေရာမှာအခုခါတော့ရွှေပြောင်းဝင်ရောက်သူ6လောက်ကိုလိုနေထိုင်နေကြပြီးနောက်ထပ်6လောက်ထပ်လက်ခံနိုင်အောင်လည်းပြင်ဆင်နေပါတယ်။သူရဲ့ဓမ္မဆရာအယ်ဘတ်ရီဗရာဟာယာယီခိုနားရနေရာကိုစီမံကြီးကြပ်သူဖြစ်ပြီးအမေရိကန်ဘက်ကအခုလိုဒုက္ခရောက်သူတွေကိုကိုလိုဝေးပေးဖို့လည်းသူကမျှော်လင့်နေပါတယ်
။ We just want to do the things right.But United States don't make up
အလုံးအစဉ်ပြေကြစေချင်ပါတယ်။အမေရိကန်ဘက်ကလည်းတခုမှလုံမပေးနိုင်ဘူးဖြစ်နေပါတယ်။တရားသူကြီးတွေ Congress ကလည်းဘာမှဖြည့်ရှင်းပေးခြင်းပုံမရပါဘူး
တကယ်လို့ဥပဒေပုံမှန်42ကိုပြန်ပယ်ဖြတ်ပေးလိုက်ရင်တော့မှလည်းအမှန်တကယ်ဒုက္ခရောက်နေကြောင်းအထောက်အထားအပြည့်စုံပြနိုင်သူတွေကသာအမေရိကန်ဘက်ကလက်ခံခွန်လွန်ခွင့်ပေးမယ့်အနေအထားမှာရှိနေတာပါခင်ဗျာအမေရိကန်ပြည်အောင်စုမှာလူမျိုးရေးအရာခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကျော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ကနပိုလီမျိုးကဘုရားကျောင်းမှာတော့လူပြည်လူမဲအတူဘုရားကျောင်းတက်နေပါပြီ။ခိုလုံယာ Church ဘုရားကျောင်းမှာဝိပုသူတူဖြစ်တဲ့ Try Savage က
I did not even go to a mosque
လူမျိုးပေါင်းစုံနဲ့ဘုရားကျောင်းကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး။ များသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းတာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတင်သူတွေရှိပေမဲ့အမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခေါ်လုံရဖျားကြောင်းမှာဝိပုသူတူဖြစ်တဲ့ဂျိုနာသန်ဒန်နီယယ်ကပြောပါတယ်
I believe overall the average American does want.
ဒီဝင်ရပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါလေ။ခွဲခြားဆက်ဆံခြင်းတဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါလေ
။ Kamala Harris, Donald Trump လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်တီးမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာကြောင့်အာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါတယ်။ကိုလိုနီယာဖျားเจ้าမှာဝိပုသူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုခုလိုပြောပြပါတယ်
။ Some people you know they may not say it out of their mouth but they
ဘုဘုနင်းပြောပြရစီချူတွေကဗဇက်ကထုတ်မပြောပေးနဲ့လေမင်းဟာကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပြစ်ထားပြီးလူမျိုးတွေကြီးဆိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လေရင်းကုန်နှုတ်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတည်းဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပါ
မွန်ဒီယားကိုဘေးဖြစ်ပြီးတော့ဘုရားသခင်ရဲ့သားသမီးတွေအဖြစ်ငြိမ်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝဲနှစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်ခုဆိုရင်ဘုရားကျောင်းအတူတက်နေကြပါပြီ။ခေလွန်ရဘုရားကျောင်းတိတ်ခါတော်ရဆရာ James Stewart က
And for us a part of our purpose is
to do the washing တွင်နေထိုင်ပြခဲ့တာနှိစေလာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းတွင်လူမျိုးပေါင်းစုံတည်ပြတ်စွာနေထိုင်ခဲ့ကြတာတွေကိုနမူနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါ။ဒီရွယ်ချက်ကောင်းတဲ့ပေါ်နိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
အတိတ်ကနာကျင်စရာဖြစ်ရဆိုးတွေကိုပြန်မနှိုးဆွမိဖို့လေသတိထားဖို့လိုကြောင်းတိတ်ခါရောရဆရာအဒူနော့ခ်စ်ကအခုလိုပြောပါတယ
် You know faith in the African American community
ဒီလူဝင်တွေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်လူမျိုးပေါင်းစုံနဲ့အတူဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘွားတွေကိုမေ့ဖြစ်ပြီးလေးလူရှုမထားပါနဲ့လို့ပြောချင်ပါတယ်
ကိုယ်လုံးရောဘုရားကျောင်းမှာခရိယန်ကျမ်းစာလေ့လာကြသလိုနာမကျမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆူတောင်းပေးတာနဲ့တနည်းငွေရောက်တိုင်းပုံမှန်ဝိပုဆူတောင်းကြပါရခင်ဗျာဆန်ဖရန်စစ္စကိုက Little Russia မှာရုရှားယူရစားတောက်ရင်ကျင်းမှုတွေကိုတွေ့နေပါတယ်။ဒါပေမဲ့လည်းခုအခါမှာတော့ရုရှားယူကရိန်းစစ်ပွဲကြောင့်ဒီအခြေအနေတွေပြောင်းလဲပေါ်ရဖြစ်နေတာပါ။ Riot ဈေးဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းထွက်ကုန်တွေရောင်းချပေမဲ့ရုရှားပစ္စည်းတွေတွေ့တဲ့အခါဈေးဝယ်သူတွေကမေးခွန်းထုတ်ကြတယ်လို့ Armenian American Vardes Gazayan ကပြောပါတယ်။
A couple of people come in asking them I'm telling
ဒါကစီးပွားရေးလေကျွန်တော်လည်းဘာတက်နိုင်ပါလဲလို့ပြန်ပြောရပါတယ်ဆိုင်ငန်းငှားကမီးဖို့ဓာတ်ငွေဖို့ရေဖို့အားလုံးပေးရမှာပါဝန်ထမ်းတွေကိုလည်းပေးရမှာဆိုတော့အဲ့ဒီလူတွေကိုဘယ်လိုပြောရမလဲလို့စဉ်းစားထားမိပါလေဘသူကကျွန်တော်ကိုပတ်စံပေးมาလဲကျွန်တော်လည်းဘာမှမတက်နိုင်ပါဘူးစီးပွားရေးကစီးပွားရေးပါပဲ
This is only business nothing
Michael Gengen ဟာအမေရိကကိုဘီလာရုစ်ကနေပြောင်းရွှေ့ခြေချနေထိုင်သူပါ။သူဟာရုရှားနဲ့ယူကရိန်းနိုင်ငံသားအများအပြားအတွက်ရုရှားစကားပြောခီးသွွားအလန်းညွန်အဖြစ်28နှစ်ကြာလှုပ်ကိုင်ခဲ့သူပ
ါ။
လွန်ခဲ့တဲ့လပိုင်းဒီကလေးကဘယ်သူမှမလာကြတော့လုပ်ငန်းအလုပ်ရပ်ဆိုင်ကုန်ပါလေ။ဒီအချိန်မှာကိုဗစ်ကြောင့်ခီးသွွားကိုခက်ခဲသလိုဆက်ဆံမရှိလို့ပဲဖြစ်ဖြစ်ခီးမထွက်ချင်လို့ပဲဖြစ်ဖြစ်မလာကြတော့ပါဘူး။
လေရုရှားကစာအုပ်ဆင်မှာဆိုရင်လေယူကရိန်းရုရှားဘာသာစာအုပ်တွေအတူတွေ့ရမှာပါစတန်ရှင်အလက်စ်မီရာစကီဟာဆိုရင်ယူမျိုးနွယ်ကဆင်းသက်လာသူရုရှားတူဖြစ်ပါတယ်သူငယ်စဉ်ကယူကရိန်းမှာ9နှစ်ကြာနေထိုင်ခဲ့ဘူးပါတယ်သူကုံစုံဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းကလာတဲ့စားတောက်ကုန်စည်9000ကျော်လောက်ရှိပါတယ
် twice more time
ပစ္စည်းရှောင်းတော့ဈေးဝယ်ရတာအရင်ကတည်းကအချိန်နှစ်ဆပိုကုန်ပါတယ်လုပ်ငန်းတွေအားလုံးရဆိုင်ကုန်တော်ကိုမြင်နေရတော့တနေ့တည်းကစူးစမ်းစုဆောင်းနေပါတယ်
ရုရှားကျူးကျော်စစ်ကြောင့်ရုရှားပစ္စည်းတွေအစားယူကရိန်းပစ္စည်းတွေကိုပဲရောင်းချဖို့ဈေးဝယ်လာသူတွေကတိုက်တွန်းပေမဲ့အခုကကိုယ်ပစ္စည်းပြတ်လတ်နေတာကြောင့်အခက်အခဲကြုံရကြောင်းလည်းသူကပြောပါတယ်ခင်ဗျာ
။ကောင်းအောင်ကင်ဆက်ထားတဲ့သူသားဆုံးလေအမေရိကန်တစ်ခွင်အစီအစဉ်ပြီးမှာတော့ဒေါက်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့အနည်းပညာကဏ္ဍအလဲပါ။ဒီတစ်ပတ်မှာတော့ဒီအစားအစာတွေထဲကဘိုရက်လက်ချအကြောင်းကြားမှာပါအစားအသောက်တွေတရှိခံဖို့ပိုးတက်ဖို့အဖြစ်ပစ္စည်းအဖြစ်သုံးလက်ရှိတဲ့ဘိုရက်ခေါ်လက်ချအကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးတက်ကမေးမြန်းတင်ပြထားပါတယ
်ကောက်ဆဲလိုမိုဟင်နာဘတ်တို့သုံးနေကြတယ်ဘိုရက်လို့ခေါ်တဲ့လက်ချဟာကျန်းမာရေးအတွက်အန္တရာယ်ရှိတာကြောင့်တားမြစ်ထားတဲ့ဓာတုပစ္စည်းဖြစ်ပါတယ်ဒီဓာတုပစ္စည်းကအစာအစာတွေရဲ့အယောင်သွေးကိုလှပစေပြီးဒ
တရှိခံစေတယ်လို့ပိုးပါတက်နိုင်တယ်လို့ထူးခြားတဲ့ဂုဏ်သက်တည်းလည်းရှိနေတာဖြစ်ပါတယ်။အစားအသောက်တွေမှာအဖြစ်ပစ္စည်းဖြစ်နေတုံးနေရှိတဲ့ဒီထူးခြားတဲ့ဘိုရက်စ်အကြောင်းဒီတစ်ပတ်မှာဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုနင်းနေပြီးပြန်ပြသိမှာပါ။
ဘိုရက်စ်ကိုမြန်မာနိုင်ငံမှာဆိုလို့ရှိရင်အစားအသောက်တွေထဲမှာအများဆုံးသုံးကြရလို့သိရပါတယ်ရှင်။ဒီနည်းနည်းလေးရှင်းပြပေးပါဆရာ။ဘိုရက်စ်ကဒီအစားအသောက်တွေထဲမှာသုံးတယ်မသုံးဘူးပေါ့နော်။ဘိုရက်စ်အကြောင်းရှင်းပြပေးပါဆရာ
။ဟုတ်တယ်ကျွန်တော်တို့ဓာတ်ပုံတွေမှာတော့ ordinary ဘိုရက်စ်ကဝင်လေဘိုရောင်ကနေလာတော့ boric acid နဲ့ sodium borate sodium tetra borate decahydrate ဆိုတော့ကျွန်တော်တို့နားလည်အောင်အဲ့ဒီမဲ့လက်ချလို့ဘိုရက်ဆောက်ပြောလိုက်ရင်တော့အကုန်လုံးသိကြပါတယ်။အဲ့ဒီဟာကိုကျွန်တော်တို့ကတကယ်တကယ်ပုံမှန်ပြအများဆုံးသုံးတာတော့ဒီအကိရမှာတကယ်တကယ်အများဆုံးသုံးတယ်။သို့တော်လည်းနောက်ပိုင်းမှာကျတော့အကိရတွေကနည်းသွားတော့ဒီနေရာမှာအများဆုံးသုံးလဲဆိုရင်အစားအသောက်တွေနေရာမှာအဓိကသုံးလာကြတယ်။စားသောက်ကုန်တွေသူတွေက preservative အနေနဲ့ထည့်သုံးကြတယ်။ပိုသတ်ဆေးအနေနဲ့ထည့်သုံးကြပါတယ်။ဟုတ်ကဲ့ရှင
်ဆိုတော့ဒီ borax ပေါ့နော်လက်ချောင်းကိုဘယ်တော့မှစတွေ့တာပါလဲရှင
်လက်ချောင်းကိုစပြီးတွေ့လာတော့ဒီ1800ပတ်ဝန်းကျင်လောက်ပေါ့နော်ကျွန်တော်တို့ continue team borax ဆိုတော့စထုတ်တဲ့ဟာ1800ပတ်ဝန်းကျင်လောက်ကိုစထုတ်ကျွန်တော်တို့ကတော့ borax ကတကယ်တော့စတွေ့တယ်လို့ပြောရရင်တော့ခရစ်တော်မပေါ်ခင်ကာလအဲ့ဒီလောက်လေးကတို့သုံးနေတာလည်းဖြစ်နိုင်ပါတယ်ဒီ borax ကိုတကယ်တည်းတွေ့သွားတာအိမ်ဝင်လာတော့မှာရေခမ်းတော့အဲ့ရေခမ်းလာတဲ့အောက်မှာဘိုရက်စ်ကိုလက်ချားရအများကြီးယူတွေ့တယ်အဲ့ဒီဟာကနေတော့တည်ထုတ်တာပေါ့အမေရိကန်မှာလည်းတည်ထုတ်တယ်အဲ့တည်တော့ရောင်းတာသူတို့မြည်အကောင်20 20 news နဲ့တည်ရတယ်ဆိုတော့ပထမဆုံးအဲ 20 news team borax ဆိုတော့သူတို့စရောင်းပါလေအဲ့ဒီအချိန်မှာတော့တကယ်ကြီးအမေရိကန်တို့မှာတော့အစားအသောက်စားဝှျော်တဲ့နေရာမှာအများဆုံးသုံးပါလေ
အစားအသောက်မှာတုံးတဲ့ဥစ္စာဒီဘိုရက်ဆန်အန်ဒီယရှိမရှိသိနေပါလေရှင
်အစားအစာတွေအကုန်လုံးမှာဘိုရက်ဆန်အများပါတယ်အပယ်လည်းမလို့ပါတယ်တဘောကအများကြီးပါတယ်အများကြီးပါတယ်ပီးနတ်ဆိုပန်းစည်းလည်းမလို့ပါတယ်အစားအသောက်မှာတုံးတဲ့ဘိုရက်ဆန်ကတော့အများကြီးများတဲ့တော့အန်ဒီယရှိပါတယ်သာမန်အဖြစ်တော့အမေရိကန်တို့အင်္ဂလန်တို့မှာလည်းသူတို့ကကန့်သက်ကုန်အနေနဲ့ထားရတယ်အစားအသောက်မှာတုံးခွင့်မဖြစ်ဘူးမကြည့်ဘူးဆိုတော့တုံးရအန်ရရှိတယ်ဆိုတော့သူတို့ပြောတယ်နောက်ပိုင်းကျမှပိတ်ပင်တယ်ပိတ်ပင်တာအသိမကြားသေးဘူးနောက်1960ပတ်ဝန်းကျင်တော့မှပိတ်ပင်အဲ့ဒီမတိုင်ခင်တော့သူတို့ဒီတိုင်းပဲထားကြပါအဲ့ဒီအစားအသောက်အန်ရဖြစ်တယ်ဆိုတဲ့ဟာကအများကြီးအများကြီးစားရင်ဒေါ်လာ50နဲ့စားပါပဲဟောအန်ရရှိပါတယ်အန်ရရှိတယ်ဆိုတော့ကြောက်စရာတော့ကောင်းတယ်အဲ့ဒါပါလို့စိတ်သူကအသင်းကိုသွားပြီးဒုက္ခပြီးအသင်းကန်စားဖြစ်တယ်အဲ့တော့အသေးကန်ဆာဖြစ်နိုင်တယ်။သဘင်လေးကျွတ်တယ်။အဲ့တော့လေးဖြစ်မယ်ဆိုရင်နည်းနည်းသတိထားတော့အချို့ဟိုဘိုရက်စ်ပါတဲ့နော်ခေါက်ဆွဲလို့ခေါက်ဆွဲကြောက်လို့အချို့ကိုအများအားစားတဲ့အစာတွေစစ်ပြီးမှနောက်ဟိုရဲ့ပြောင်းလို့စားတဲ့လို့ဆိုတော့စားပါလေ
။ဆယ်အီးနံပါတ်ဆက်ရှိတယ်နော်ဆရာဘိုရက်စ်ရဲ့ဒီအစားတောက်မှာဘယ်လိုသတ်မှတ်ထားလဲပြောပြပါဦးရှင်
။ဘိုရက်စ်ကဒီအမေရိကန်ကနေသတ်မှတ်ထားတဲ့ဟာပါလေ။အီးနံပါတ် E285 ဆိုတော့ဖူအဒီတစ်အနေနဲ့သုံးတဲ့နေရာမှာသတ်မှတ်ထားပါလေတရုတ်တို့ထိုင်းတို့ကလည်းသုံးခဲ့တာပေါ့လေအခုတော့သူတို့လည်းသုံးလာရတယ်ဒီရုရှားတို့မြောက်ပိုင်းဟိုစကန်ဒီဗီးနီးယားပေါ့အဲ့တိုင်းပြည်တဲ့ကေဗီယာထုတ်တယ်ကေဗီယာဆို၅ဥပေါ့အဲ့၅ဥမှာတော့ဘိုရက်စ်အများကြီးပါတယ်ဘာကြောင့်လဲဆိုရင်သူကဈေးနဲ့ကြီးတယ်သူပုတ်သွားလို့လည်းမရဘူးလေအဲ့တော့အဲ့ဒီမှာအများဆုံးသုံးကြရရှိတယ်တရုတ်မှာကြတော့သူတို့ကလမ်းမယ်လို့ခေါ်တဲ့ခေါက်ဆွဲပေါ့ကော်ရီခေါက်ဆွဲပါလေအများကြီးထည့်ဟောင်ကောင်မှာအဲ့ဒီကော်ရီခေါက်ဆွဲလို့ပါသုံးတဲ့ဟာအဆမတန်များလို့ပြေးရတာလေးကိုတွေ့ရပါလေ
မြန်မာနိုင်ငံမှာဆိုလို့ရှင်အစားအသောက်တွေလည်းထည့်တယ်ဆိုတော့ဘာအစားအစာတွေလည်းပြောပြပေးပါဆင
်မြန်မာပြည်မှာတော့အစားအစာတွေမှာတော့အဓိကတော့သူတို့မိုးဟင်္ဂါတွေပဲထည့်တာမိုးဟင်္ဂါပတ်တီပေါ့မိုးဟင်္ဂါပတ်တီကဘိုရက်စ်ထည့်တော့သူစိန်လိုက်ရင်ဒီဘိုရက်စ်ဆက်ဆိုရင်သူကရေစုပ်အားပူများလာတယ်ရေစုပ်အားပူများတော့သူတို့များများရတယ်စားတော့လည်းခါကြတယ်စုဖြစ်တယ်ချောပြီးတော့ဝင်သွားတယ်အဲ့ဒါကြောင့်သုံးတာကိုတွေ့ရတယ်ဘုန်းကောင်ကသုံးတယ်တရုတ်မှုကလည်းသုံးတယ်ဒီတရုတ်မှုဒီအားလုံးဒီပါတော့ကသုံးကြတယ်နောက်တော့အစားအသောက်မဟုတ်ဘူးဗမာတွေအများကြီးစားတာရက်စားပေါ့ဒီဗမာတွေရဲ့ရိုးရာဆေးလိုဖြစ်တယ်အားလုံးစားတယ်ကျွန်တော်တို့လည်းစားကြတာအဲ့ဒီရက်စားမှာတော့ borax အများကြီးပါတယ်လို့ကျွန်တော်ယူဆတယ်
ဆန်စီမြန်မာနိုင်ငံပြင်ပေါ့နော်တခြားနိုင်ငံတွေမှာရောဆရာ
ဒီအခြားတိုင်းမှာတော်တော်လေးကိုအသုံးပြကြလက်ချောက်ဥပမာဒီအင်ဒိုနီးရှားမှာဆိုရင်ထမင်းတွေကျဲမှာတော့ကကြောင်းတန်းထမင်းတွေမှာထည့်တော့သုံးတယ်တော်တော်အသားလုံးတွေငါးလုံးတွေမှာလည်းလက်ချောက်ထည့်ဖို့သုံးတယ်ဘာဖြစ်လို့လဲတော့မသိဘူးပရိုဆိုင်းဆုံးချစ်တဲ့လူတွေပိုကြိုက်တယ်ဒါမှမဟုတ်ရင်မတိုးဘူးအကြာရှည်ခံတယ်လို့ယူဆတာပေါ့အဲ့တော့ဒီဂျပန်ကလည်းဒီလက်ချောက်ကိုအမှသုံးလို့ဆိုရင်သူတို့ coffee ကြောက်တယ်ဟုတ်တယ်ဒီပထမဆုံးထုတ်တဲ့ coffee ကြောက်တွေမှာသုံးပါတယ်အခုတော့သူတို့ကအတော်လေးရှော့တယ်ကျွန်တော်ထင်ပါတယ်အဲ့လိုမလျှော့တဲ့သူကလည်းရှော့သူတို့ပဲသုံးနေကြတာရှိပါတယ
်ဟုတ်ကဲ့ဆရာအစားတောက်မှာကလုံအောင်သုံးလို့ရှင်အန်ဒီရဲ့ဖြစ်တယ်တကယ်လို့ तू အချိုးစားနေသူပေါ့နော်သုံးရင် तू ကအသုံးဝင်နေဆိုတဲ့သဘောလားဆရာ
အဲ तू အချိုးစားနေသုံးတော့ကျွန်တော်ထင်တယ်ကျန်တဲ့ဟာကျန်တဲ့ပူးသတ်ဆေးနဲ့ဆိုင်တော့သုံးတကယ်လို့ဘိုးရက်ဆိုအနေငယ်ပဲသုံးရင်တော့အကျိုးရှိမှလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုရင် तू ကပိုးတက်ဆေးလည်းဖြစ်တယ်ဒီ anti-septic လည်းဖြစ်တယ်။ကျန်တဲ့ရောဂါပိုးတွေကိုလည်းမကောက်အောင်တတဝါတွေလည်းမကောက်အောင်လည်းသူလုပ်လို့ရတယ်။ဥပမာဒီဗမာပြည်မှာသုံးတဲ့ဟာကငချောက်တွေကိုကျွန်တော်တို့ကပိုးတက်ဆေးသုံးတယ်လို့ပြောတယ်။အဲ့တော့ကျွန်တော်တို့သိရှာမသိပေမဲ့သုံးတာတော့သိကြတယ်။ဘာကြောင့်လဲဆိုရင်ငချောက်တွေကိုရင်ကုန်မနာတော့အဲ့ရင်ကုန်နေမလာဘူးဆိုရင်သူတို့ဒါပိုးတက်ဆေးသုံးတာလေ။အဲ့ဒီပိုးသတ်ဆေးသုံးမဲ့အစားဘိုးရက်ကိုသုံးပြီးလဲအဲ့ဒီအတိုင်းပဲတည့်အောင်မှုရှိပါလေ။ကျန်တဲ့ပိုးသတ်ဆေးတွေဖြန်းလာတော့လူတွေကလည်းမစားရတော့ဒါပဇွန်ကြောက်တို့ငချောက်တို့ကဘိုးရက်ကိုတင့်တင့်မျှတဲ့ပမာဏနဲ့ထည့်တော့သုံးရင်တော့ကိုယ်လည်းတတ်တယ်အယောင်လည်းစားတယ်အန်ဒီလည်းအတင့်တင့်ကင်းတယ်လို့ကျွန်တော်ပြောချင်ပါလေ
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိတင်ကဆန္ဒကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆုံးပါတော်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုကြားခဲ့ရတာပါရှင်။သတ္တရှင်များရှင် VOA ရဲ့နေစဉ်သတင်း TV သတင်းလောအစီအစဉ်တွေသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းပြပဗီဒီယိုသတင်းဆောင်းပါးနဲ့ဆက်သွယ်နေရချက်တွေကိုတမကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးပညာရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်းပါးနဲ့ဆက်သွယ်နေရခန်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုတော့ခင်မျိုးသက်ကပြောပြပေးပါရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးလူသားချင်းစာနာမှုအကျတဲတွေကျုံ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ကျွင်းကောင်စီမှတောက်ကြနေတာတီးတန့်ဆွေးနွေးပါတယ်။မြန်မာရေးဟာအလေးထားပြောရမယ့်အချိန်အရေးကြီးတဲ့အချိန်ရောက်နေပြီဖြစ်ပြီးတော့အာဆီယံဘုံသဘောတူညီချက်900ဟာလည်းတစ်နှစ်ကျော်ကြာလာပြီနဲ့တိုးတက်မှုဘာမှမတွေ့ရဘူးလို့ဗြိတိန်ဒုတိယသမ္မတကြီးကညွှန်ကုလသမဂ္ဂရုံးချုပ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ American ပြည်အောင်စု Texas ဖြစ်နေယူဗယ်ဒီမျိုးကမူလရန်ကြောင်းပြစ်ခတ်မှုကိုကင်တွေးရတဲ့ရဲမှုဟာကျောင်းသားတွေအတွက်အန္တရာယ်မရှိတော့ဘူးလို့ယူဆတဲ့အတွက်တနသမားရှိနေတဲ့စာသင်ခန်းတွေကိုမဝင်ဖို့ဆုံးဖြတ်ခဲ့တာလို့ Texas အများပြည်သူလုံခြုံရေးဌာနအကြီးအကဲကပြောပါတယ်။ကျောင်းထဲကိုအတားအဆီးမရှိဝင်ပြီးကလင်းငယ်16ယောက်နဲ့ဆရာမနှစ်ယောက်ကိုပြစ်တက်ခဲ့တဲ့ Salvador Ramos ကိုရင်ဆိုင်တားဆီးဖို့နှောက်နှေးခဲ့တာအတွက်အခင်းဖြစ်ပွားတဲ့နေရာမှာရှိနေသူတွေနဲ့ကျောင်းသားမိဘတွေကရဲတွေကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့လူအမြောက်များတည်ကျင်းနိုင်တဲ့လက်နက်ထုတ်လုပ်မှုတွေကိုအားပေးကူညီနေတယ်လို့ဆက်ဆွဲခံရတဲ့ရုရှားဗန်နှစ်ခုမြောက်ကိုရီးယားကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်တဦးတို့ကိုတောက်ကြနေမှာအမေရိကန်အစိုးရကနေပြီးတော့ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။နိုင်ငံပေါင်း20ကျော်မှာမြောက်ကြောက်ရောဂါကူးစက်ခံရသူ200လောက်ရှိသွားပြီဖြစ်ကြောင်းနဲ့ဒီရောဂါဟာထိန်းချုပ်လို့ရနိုင်ပြီးတော့ကမ္ဘာပေါ်မှာရနိုင်သမျှသောကာဝယ်ဆေးနဲ့ဆေးဝါးတွေကိုစုဆောင်းသုံးမိထားဖို့WHO ကပြောကြားလိုက်ပါတယ
်။တင်ပြချင်းချုပ်ကိုတော့ခင်မျိုးသက်ကပြင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရင်မှုကတော့ကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Subel Atayi တို့ဖြစ်ပါတယ်။ POA မြန်မာပိုင်းရဲ့ညဖက်9:20အစီအစဉ်တွေကတော့ line kilometer 19, line kilometer 19, line kilometer 25နဲ့ line kilometer 190တို့ကနေထုတ်လင်းပေးသွားအောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြားမှာရှင်လာပါစေရှင်။ POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မငလောပါ။
Thank you. This program has come to you from the Voice of America, Washington.